Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကို9.25 30နဲ့40ရိုးကနေဖမ်းယူနိုင်တယ်လို့တနာရီကအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
အစ္စရေးတပ်တွေဟာဂါဇာနဇရင်ဒေသကနေတနင်္ဂနွေနေ့မှာရုတ်သိမ်းသွားကြပါတယ် USAID ဟာမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြိမ်ညွတ်ပဲဖြုံးတီးနေတယ်လို့အင်ဖြူရောအမျိုးသားလူမျိုးရဲ့အကြံပေးမိုက်ကယ်ဝေါ့စ်ကပြောပါတယ်စားသုံးသူတို့ရဲ့ဗန္နာရေးဆိုင်ရာအကာအကွယ်ပေးရေးဘူရို CFPB အလုပ်တွေအားလုံးနေ့ကိုအမေရိကန်သမ္မတထရမ့်အစိုးရကရက်ဆိုင်လိုက်ပါတယ်
ဒါအပြင်ပြီးခဲ့တဲ့လပိုင်းကအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမီးအကြီးကျယ်လောင်ကျွမ်းခဲ့မှုအပေါ်မှာဒေသခံတွေကမြို့လျှက်စစ်ကုမ္ပဏီကိုတရားစွဲထားတဲ့သတင်း၊ထိုင်းမြန်မာနယ်စပ်မှာမူးယစ်မှောင်ကိုသမား၄ဦးကိုအသေးဖမ်းမိတဲ့သတင်း၊အမေရိကန်အစိုးရအသစ်အနေနဲ့ Bitcoin ကိုအရန်ငွေသစ်ဖြစ်အသုံးပြုနိုင်ရေးဆွေးနွေးနေတဲ့သတင်းစတာတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းညင်ကွင်းချက်မှတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းပြသတင်းစတာတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံကအခုညီပေးရေးဖွဲ့ USAID ကမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြိမ်ညွတ်ဖဲဖြုံးတိနေတယ်လို့အင်ဂျီရောမျိုးသားလုံးကြုံရဲ့အကြံပေးမိုက်ကယ်ဝေါ့စ်ကတနင်္လာနေ့ကပြောလိုက်ပြီးသမ္မတထရမ့်က USAID ရဆိုင်ထားတာကိုကောက်ွယ်လိုက်ပါတယ်။တရုတ်ကိုစန့်ကျင်လာလို့အမေရိကန်ရဲ့မဟာဗျူဟာအကျိုးစီးပွားတွေနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID အစီအစဉ်တွေကမကိုက်ကြည့်ဘူးလို့မစ္စတာဝေါ့စ်က NBC ရုပ်မြင်သံကြား Meet the Press အစီအစဉ်ကိုပြောခဲ့တာဖြစ်ပါတယ်။လောကဒေသတွေစီကိုတကယ်ရောက်သွားတာကမကြာခဏဆိုလိုပြားခဏပဲရှိပြီးတော့contract ကြီး sub contract နဲ့ဒေသခံ contract တွေကြားမှာငွေကိုမျှတထည့်အောင်မသုံးခဲ့ဘူးလို့လည်း Mr. Watts ကဆိုပါတယ်။ထောင်ချီတဲ့ USAID ဝန်ထမ်းတွေကိုအစိုးရကအရေးယူဆောင်ရွက်တာနဲ့ပတ်သက်လို့ Federal တရားသူကြီးကတော့တောက်ကြနေ့ကယာယီရက်ဆိုင်ခဲ့တယ်လို့အောက်လို့တော့ Democrat အမတ်တချို့ကလည်းဝေဖန်ခဲ့ကြပါတယ်။ September လအထိလစာငွေယူပြီးအနားယူဖို့အစိုးရကကမ်းလှမ်းတာကိုဝန်ထမ်း6,500ကလက်ခံထားကြောင်းအင်ဂျီရောကတော့ပြောပါတယ်။အစ္စရေးတပ်တွေဟာဂါဇာနက်ဇရင်ဒေသကနေတနင်္ဂနွေနေ့မှာရုတ်သိမ်းသွားကြပါတယ်။ဒီလိုရုတ်သွားတာကိုတောင်းဆိုချက်တွေရန်သူလက်ခံလာအောင်လုပ်နိုင်ခဲ့တယ်လို့ဟာမတ်စ်ပြောရေးဆိုခွင့်ရှိသူအဒလာတက်အယ်ကွာနိုကပြောပါတယ်။တပ်သားပဲတယောက်ဘဲကိုရုတ်သိမ်းတယ်ဆိုတာကိုတော့အစ္စရေးစစ်တပ်ကမပြောပါဘူး။တရုတ်သိမ်းပြီးအပြည့်ရဒုတိယအဆင့်ဆွေးနွေးပွဲကိုတနင်္လာနေ့မှာစတော့မှာဖြစ်ပါတယ်။ဒီအချိန်မှာပဲသမ္မတထရမ့်ရဲ့ဂါဇာစစ်ကူးအစီအစဉ်ကိုမကြိုက်ရင်ဆွေးနွေးပွဲမှာကိုယ့်အစီအစဉ်နဲ့လာခဲ့ပါလို့အေးပြီးတော့မျိုးသားလုံးကြုံရဲ့အကြံပေးမိုက်ကယ်ဝေါ့စ်ကတင်းကုန်လေးနေ့မှာပြောလိုက်ပါတယ်။ပါလက်စတိုင်းတွေအတွက်ဒေသအတွင်းကလူတိုင်းကြေကွဲကြရတာပါ။ထရမ့်ကလူဆန်းဆန်းတင်ပြလိုက်တာဖြစ်ပါတယ်လို့ ABC ရုပ်မြင်သံကြား Meet the Press အစီအစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်။စီဘီမှာဂါဇာကိုအမေရိကန်ကစီမံခန့်ခွဲဖို့ပြီးခဲ့တဲ့အပတ်အစ္စရေးဝန်ကြီးချုပ်နေသယားဟုနဲ့တူလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတထရမ့်ကပြောခဲ့ပြီးအစ္စရေးကဂါဇာကိုအမေရိကန်ကိုလွှဲပြောင်းပေးမယ်လို့နောက်ပိုင်းမှာလည်းပြောဆိုခဲ့တာဖြစ်ပါတယ်။ဟာမတ်စ်နဲ့အာရဗ်နိုင်ငံတွေဟာဒီအဆိုပြုချက်ကိုကန့်ကွက်ခဲ့ကြပေမဲ့အစ္စရေးဝန်ကြီးချုပ်နေသယားဟုကတော့ကြီးမားတဲ့အပြောင်းလဲဖြစ်စေမဲ့အဆိုပြုချက်ဖြစ်ကြိုဆိုခဲ့ပါတယ်။စားသောက်သူတွေရဲ့ဗန္ဒိုင်းဆိုင်ရာအကာအကွယ်ပေးရေးဘူရို CFPB အလုပ်တွေအားလုံးနည်းနည်းကိုအမေရိကန်သမ္မတထရမ့်အစိုးရကရက်ဆိုင်ထားလိုက်ပါတယ်။2008ခုနှစ်မှာအိမ်ချင်းငွေပြဿနာတွေနဲ့ငွေကြေးအကျပ်တဲကြုံခွဲရပြီးတဲ့နောက်ဒီဌာနကိုအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရစီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံညွှန်ကြားမှု Russell Ford က CFPB ကိုစနေနေ့ညကအီးမေးလ်ပို့ခဲ့တာပါ။2010ဗန္ဒိုင်းပြည်ပြင်ပြောင်းလဲမှုဥပဒေမှာအဲ့ဒီတုန်းကသမ္မတဥဘာမောက်က CFPB ကိုထက်သွင်းထားခဲ့တာဖြစ်ပါတယ်။အလမတ်စာသူရဲ့ X2 မှုစာမျက်နှာမှာ CFPB RIP လို့တောက်ကြနေမှာရေးသားခဲ့ပါတယ်။စနေနေ့နောက်ပိုင်းမှာတော့စီမံခန့်ခွဲမှုနဲ့ဘတ်ဂျက်ရုံညွှန်ကြားမှု Russell Vaughn က CFPB ရဲ့ဘဏ္ဍာငွေနောက်အုပ်ဘူဘန်ကနေထုတ်လို့မရတော့ပါဘူးလို့ရေးခဲ့ပါတယ်။ဘူဘန်မှာ CFPB အတွက်ချထားတဲ့ American Dollar သန်း 813.6 ကလုံလုံးနဲ့လို့ Russell Vaughn ကလူမှုစာမျက်နှာမှာရေးခဲ့တာပါ။ နိုင်ငံရေးဖီးယားတွေကနေကာကွယ်နိုင်အောင်ဘူဘန်က CFPB ကိုဓာတ်ရိုက်ရေမှုငွေပေးရမယ်လို့အောက်လွှတ်တော်ကနေပြဋ္ဌာန်းထားခဲ့တာဖြစ်ပါတယ်
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညာနဲ့940 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တင်းနာလေးမနက်ပိုင်းတရင်တွေကို VOA ရုပ်သံကတိုက်ရိုက်ကြီးညာနေတာပါ။နောက်ကိတပ်ဖွဲ့တွေကိုကာကွယ်သင့်ကာကွယ်တိုက်တဲ့ကာကွယ်ရေးကိစ္စတွေမှာပဲသုံးနိုင်ပြီးနိုင်ငံတကာဥပဒေကိုအမြဲလေးစားကြရပါမယ်လို့ပုံရမင်းကြီး Francis ကတင်းငွေတင်းကြီးကပြောလိုက်ပါတယ်။ယူကရိန်းအရှေ့လက်ပိုင်းမြန်မာဆူဒန်တို့အပောင်းဝင်ကမ္ဘာတစ်ပေါင်းကပဋိပက္ခတွေအတွက်ငြိမ်းချမ်းရေးဆောင်ရွက်ကြဖို့လဲပုံရမင်းကြီးကထပ်မံတောင်းဆိုသွားခဲ့ပါတယ်။စစ်သားရဲသားတွေနဲ့လူကြုံရေးဝန်ထမ်းတွေအတွက်လှုပ်တဲ့ဝိပုစုတောင်းပွဲမှာပုံရမင်းကြီးကအခုလိုပြောလိုက်တာပါ။ကြာတာပရိနေတော့အသက်ရှူလမ်းကြောင်းရောင်ရမ်းတဲ့ဝေဒနာခံစားနေရတယ်လို့ဆရာဝန်ကယောဂသတ်မှတ်ပြီးဖျားเจ้าအပြင်ပဲလူအများကြီးမှာပုံရမင်းကြီးကိုပထမဦးဆုံးစမြင်ရတာလည်းဖြစ်ပါတယ်။ဒါပေမဲ့စကားအတိုင်းငယ်ပြောပြီးတဲ့နောက်သူ့လက်ထောက်ကိုဆက်ဖတ်ခိုင်းခဲ့ပါတယ်။အသက်ရှူရတာခက်လာလို့ပုံရမင်းကြီးကပြောပါတယ်။ကိုတိုင်းပြည်စစ်တပ်မှာတာဝန်ထမ်းဆောင်နေကြသူတွေဟာပြည်သူလူထုရဲ့လွတ်လပ်ခွင့်နဲ့လုံခြုံရေးရဲ့အမှုတော်ထမ်းတွေတာဖြစ်တယ်လို့သူတို့ကိုသူတို့စဉ်းစားသင့်တဲ့အကြောင်းဒုတိယဗာတီကန်ကောင်စီကပြောခဲ့တာကိုပိုယိုဟန်မင်းကြီးကထပ်မံကိုကပြောကြားသွားခဲ့ပါတယ်ရုရှားဘယ်လာရုစ်တို့နဲ့ဆယ်စုပေါင်းများစွာစွန့်ရင်ချိတ်ဆက်ထားတာကိုဖျက်တောက်လိုက်ပြီးနောက်တည့်ရက်မှာအက်စတိုနီးယားလတ်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကဥရောပလျှက်စစ်မဟာလိုင်းနဲ့အောင်မြင်စွာချိတ်ဆက်လိုက်ကြပါတယ်ဥရောပတပ်က EU နဲ့ Baltic သုံးနိုင်ငံတို့ပိုပြီးနိနိကပ်ကပ်ပူးပေါင်းနိုင်ပြီးစွာရင်ဆိုင်ရာကိစ္စတွေစိတ်ချရဖို့တင်ပေါင်းများစွာစီမံကိန်းချဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တို့လုပ်တိုင်ခဲ့ပြီးလို့လက်ဗီယာသမ္မတအက်ဒဂါရင်ကီဗစ်စကာ X2 မှာဆမ်းနာမှာပြောပါတယ်။ဒါကိုဥရောပစီးလုံးညီညွတ်ရေးနဲ့လွတ်လပ်ခွင့်အတွက်အောင်ပွဲလို့ EU နိုင်ငံရေးမူဝါဒအကြီးကဲကာဂျာကဲလက်စတာပြောပါတယ်။သူကိုယ်တိုင်ကလည်းအက်စတိုနီးယားနိုင်ငံသူပါ။ဆိုဗီယက်ယူနီယံပြိုကွဲသွားပြီးတဲ့နောက်ဘော်တိတ်သုံးနိုင်ငံက1990ခုနှစ်များအစပိုင်းမှာလွတ်လပ်သောနိုင်ငံတွေဖြစ်လာခဲ့ကြပြီး2004ခုနှစ်မှာ EU နဲ့မြောက်အတ္တလန္တိတ်စည်းရုံးမှာနိုင်ငံများအဖွဲ့အဝေးဖြစ်လာကြတာပါရုရှားနဲ့စတဲ့မီတာတရားကွာလတ်ဗီးယားအရှေ့ပိုင်းမှာလျှက်စစ်ကြိုးဟောင်းကအပိုင်းစာတွေကိုအနည်းရှိလူတွေကအမှတ်တရဖြစ်သိသိကြပါတယ်အတပညာရှင်တွေပါတဲ့စစ်တွင်းအစိုးရတရားဖွဲ့စည်းမယ်လို့ဆူဒါနိုင်ငံခါတောင်မြို့ကိုလုံးဝပြန်သိမ်းပြီးတဲ့နောက်တနေ့မှာစစ်တပ်ကောင်းဆောင် Abdel Fattah el-Burhan ကတင်းငွေတွေက writer တင်းကိုပြောလိုက်ပါတယ်အတပညာရှင်တယောက်ကိုဝန်ကြီးချုပ်ခန့်ပြီးသူကအစိုးရဖွဲ့ကိုဖွဲ့ပါလိမ့်မယ်လို့လည်းဘာဟမ်ကဆိုပါတယ်။ဆူဒါစစ်တပ်ရဲ့ပြည်သူစစ်တပ်ဖွဲ့ RSF လို့ဆူဒါမှာစစ်ဖြစ်နေကြပြီးစစ်တပ်ကမြို့တော်ခါတုံးမှာမကြခင်ရဲတပ်တပ်တွေတွင်ပြန်ချေချလာနိုင်တာလည်းဖြစ်ပါတယ်။စစ်အတွင်းအစိုးရကိုအိမ်ဆောင်ဆူဝါလို့ခေါ်နိုင်ပါတယ်။တဘုံတွေလက်ထဲကနေဆူဒါနှုတ်ပြောက်ရေးဆိုတဲ့စစ်တပ်ရေမှန်းချက်တွေပေါက်ပြောက်အောင်ကူညီပေးမယ်အစိုးရမျိုးဖြစ်ပါတယ်လို့စစ်တပ်ကအခိုင်အမာတက်ဆွဲထားတဲ့ပို့ဆူဒမ်မြို့မှာစစ်တပ်လိုလားတဲ့နိုင်ငံရေးသမားတွေကိုစနေနေ့တုန်းကဘာဟမ်ကပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ RSF အဖွဲ့ကဆူဒမ်နိုင်ငံရဲ့အနောက်ပိုင်းနေရာအများစုကိုထိန်းချုပ်ထားနိုင်စေပါ။ဂျာပြဖွဲ့စည်းပုံကိုလည်းပြောင်းလဲမယ်လို့စစ်ကောင်းဆောင်ဘာဟမ်ကပြောပါတယ်။အရသာဒါမှမဟုတ် RSF အဖွဲ့နဲ့ပေါင်းဖွဲ့ဖို့ပြောထားတဲ့မြောက်ကိုဖယ်ရှားပြီးစစ်တပ်ကလုံဝအာနာယူမာနဲ့အစားထိုးမယ်လို့ဘာဟမ်ကပြောကြားလိုက်ပါတယ်။
တနင်္လာနေ့ထိတ်တဲအောင်တင်းတွေကိုဥတီမောင်တန်ကပြောပြပေးခဲ့တာဖြစ်ပါရယ်ခင်ဗျာအခုအရင်ဆုံးကတော့အမေရိကန်နဲ့တက်ဆိုင်တဲ့တင်းတစ်ပုဒ်ကိုဥစွာတင်ဆက်ပေးပါမယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိမြို့မှာမီးလောင်နေရာမှာနေထိုင်ခဲ့သူတွေကမြို့လျှက်စစ်ကုမ္ပဏီကိုတရားစွဲဆိုထားကြပါရယ်ဓာတ်ကြိုးတွေကမီးထတောက်ရာကအပြည့်အစုံဆုံးမီးကြီးလောင်ခဲ့တယ်လို့ဗီဒီယိုတွေကပြသနေကြောင်းသူတို့ကပြောကြပါရယ်VOA သတင်းထောက်အင်ဂျလီနာဘာဒါဆာရန်ကအဲ့ဒီနေရာကိုသွားပြီးမီးသိမ်းခဲ့တဲ့သူတွေနဲ့စကားပြောခဲ့ပါတယ်အင်ဂျလီနာဘာဒါဆာရန်ရဲ့သတင်းဆောင်ပါကိုဦးတင်မောင်တန်းကတင်ပြပေးထားပါတယ်ခင်ဗျာ
အဲလ်တာတီနာမှာနေတဲ့ Fred Vanderlinden ဟာသူ့အိမ်ပြပုံထဲမှာလွန်ခဲ့တဲ့အနှစ်30ကသူ့မိန်းမကိုလက်ဆောင်ပေးခဲ့တဲ့ရုပ်တုတစ်ခုကိုရှာနေပါတယ်ဇန်နဝါရီလ9ရက်တော်မီကဒီနေရာကိုရောက်လာတဲ့အခါအင်ကိုကာဝယ်နိုင်ဖို့သူလုပ်ခဲ့တာကိုအခုလိုပြောပြပါမယ်
I was here till 3:45 in the morning မင်းက3:45အထိပန်းချန်ရေဖြန်းပိုင်တဲ့မိခဲစရီတက်နေရင်ဒီမှာကျွန်တော်ရှိပါတယ်ရုတ်တရက်ကြီးအပင်တွေမီးဆွဲကုန်တယ်လေကတနားကြီးမိုင်50 60ရှိတယ်ဘလို့မှကျွန်တော်ငြိမ့်နိုင်တော့ပါဘူ
းအင်တန်မီကခမဟက်ကာအေက9,500ကိုဖျက်ဆီးပစ်လိုက်တာပါအယ်ဒဒီနာအရမှာလူ18ယောက်သေဆုံးခဲ့ပြီးအင်ဂျီ9,000ကျော်ဖျက်ဆီးသွားခဲ့ပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်တဲ့မီးနဲ့ပတ်သက်လို့အဒီဒေတာတက်စစ်ကုမ္ပဏီကိုတရားစွဲထားတာပြီးအများကြီးရှိပါတယ်။တောင်တီဘော်ကဓာတ်တိုင်နာမှာမိစခဲ့တာကိုဒေတာကန်တွေကဗီဒီယိုတပ်ပုံရိုက်ထားကြတာပါ။အယ်ဒဒီနာဓာတ်စီဆိုင်ကိုရိုက်ခဲ့ဗီဒီယိုတစ်ခုမှာဆိုရင်တစ်ပင်တွင်မိမလောင်ခင်ဓာတ်ကြိုးလိုင်းတွေမှာမိတောက်တွေထနေတာတွေ့ရပါတယ်။ Southern California Edison တက်စစ်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူ David Eisenhower ကအခုလိုပြောပါတယ်
။ We are fully cooperating with investigators and remain committed to a thorough
and transparent process. အပြည့်အဝပူးပေါင်းဆောင်ရွက်နေပါတယ်။ပွင့်ပွင့်လင်းလင်းမြင်မြင်သာသာပြောဆိုလုပ်ကိုင်ပါပါ။ဗီဒီယိုတွေကိုအလွန်ဂရုတစိုက်သုံးသပ်ဖို့လိုပါတယ်။ကျွမ်းကျင်သူတွေမသုံးသပ်မိမှာမှန်းဆပြောဖို့ကစောလွန်းလှပါတယ်
။ဒီနေ့မှတန်းအရာကယ်လီဖိုးနီးယားပြည်နယ်မှာမနစ်ကတော်မီပေါင်း 8,000 ကျော်လောင်ခဲ့ပါတယ်။မိုးခေါင်းလို့လေပြင်းလို့မဟုတ်ပဲတော်မီအများစုကလူကြောင်လောင်တာလို့Los Angeles California Tech လို့ UCLA ကကျွမ်းကျင်သူ Stephanie Pinsel ကပြောပါတယ
် Either they're throwing a cigarette out the window or they don't have a good spark arrestor
ဒီမောက်ကနေ cigarette လွှင့်ပြရင်ပြစ်မယ်ဒါမှမဟုတ်မီးပွားတက်ပစ္စည်းမရှိကြတာဒါမှမဟုတ်မျက်ရိပ်ဆက်ဒါမှမဟုတ်လျှက်ဆင်မီးကျို့ပြက်ကြတာစသဖြင့်ပေါ့စားဖို့အကင်ကင်နေမယ်ဒါမှမဟုတ်မီးရှူမီပန်ရှို့မယ်ကယ်လီဖိုးနီးယားမှာတော်မီကလူကစားကြတာဖြစ်ပါတယ
်လူကြောက်ဖြစ်တဲ့ပြဿနာကိုရှင်းရခဲ့တယ်လို့တချို့လိုက်ဝေကူမြေအောင်ပြုတ်ဖို့ကလည်းအကုန်ကြနဲ့လောက်ရကမ်းရခက်တာတွေရှိတယ်လို့ Pinsel ကပြောပါတယ
် A power line that extends over very very flammable areas that over very rugged
terrain မိလောင်လဲတဲ့နေရာတွေနဲ့မငြိမညာမြေပြင်ကိုဖြတ်သွားတဲ့လျှက်စစ်လိုင်းကျူးတွေကိုမြေအောင်လိုင်းလှုပ်ဖို့တော်တော်ကြီးကိုအကုန်ကြများပါတယ်မတ်ဆောက်တဲ့တောင်တွေအတိုင်းတက်လိုက်ဆင်းလိုက်မြေမြုပ်ရမှာဒေါ်လာဘီလီယံချီကုန်ကြမှာပါ
စုံစမ်းစစ်ဆေးနေတာကလှချီကြအောင်ပါဒါပေမဲ့အက်ဒီဆန်တက်စစ်ကုမ္ပဏီမှာတာဝန်ရှိတယ်ဆိုရင်တော့သေဆုံးသူ29ယောက်အတွက်ပါဝင်တမိုင်းမှာအကြီးမားဆုံးဆုံးရှုံးခဲ့ကြသမျှအတွက်ဘီလီယံချီလျော့ကျေးပေးရမှာဖြစ်ပါခင်ဗျာ
။ဦးတမောင်သံပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မြန်မာနယ်စပ်ကပေးပို့လာတဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲအိုင်မြို့နယ်ထဲမှာကင်းလန့်နေတဲ့ထိုင်းနယ်ခြားဆောင်တပ်နဲ့မြန်မာဘက်ကဝင်လာတဲ့မူရင်မှောင်ခိုလက်နက်ကင်တွေကြားဖေဖော်ဝါရီလ10ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမူရင်စေဘွားတည်ဆောင်လာသူ၄ဦးသေဆုံးပြီး ICE မူရင်စေကီလို200နီးပါးစိတ်ကြွဆေးပြားတတန်းကျော်ဖမ်းဆီးရမိကြောင်းထိုင်းအာဏာပိုင်တို့ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းထောက်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကနေတဆင့်ရွှေတရီကန်ဒေသကလာတဲ့စိတ်ကြွစီးတွေမူရစ်စေးဝါးတွေဟာထိုင်းနိုင်ငံထဲကိုဇက်တိုက်ဝင်ရောက်လာနေရမှာဖေဖော်ဝါရီလ10ရက်နေ့ညကတော့စိတ်ကြွစီးတွေ ICE မူရစ်စေးဝါးတွေတည်ဆောင်လာတဲ့မူရစ်မောင်ခိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်ဖြစ်တဲ့336တပ်တို့ဟာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါမူရစ်လက်နက်ကိုင်15ဦးထက်မနည်းဟာထိုင်းနယ်ဆက်ချင်းမိုင်ခရိုင်မဲအိုင်းဒေသကိုဝင်ရောက်လာတာကြောင့်ကင်းလက်နေတဲ့ထိုင်းနယ်ခြားဆောင်တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး၃ဦးသေဆုံးသွားခဲ့ပါတယ်။သူတို့မှပါလာတဲ့ကျောဘုတ်အိတ်73လုံးထဲမှာ ICE မူရစ်စေးဝါး195ကီလိုနဲ့စိတ်ကြွဆေးပြားတပန်း4,000ကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။15မိနစ်ကြာအပြန်အလှန်ပြစ်ခတ်ပြီးမူရင်လက်နက်ကင်နဲ့နောက်ကြောင်းပြန်ဆုတ်ခွာသွားခဲ့တဲ့အကြောင်းထိုင်းစစ်တပ်ကအခင်းဖြစ်ပွားတဲ့နေရာကို6ရက်နေ့မှရှင်းလင်းခဲ့ရမှာတော့မူရင်လက်နက်ကင်3ယောက်ကိုအသေးရရှိခဲ့တယ်လို့လည်းဆိုပါရယ်။နောက်တနေရာမှာလည်းတိုက်ပွဲဖြစ်ပွားခဲ့တာကတော့ချင်းမိုင်ခရိုင်နယ်ကဗန်နမ်းမအန်ကျေးရွာနီးမှာမူရင်လက်နက်ကင်6ယောက်ခန့်နဲ့ထိုင်းနယ်ခြားဆောင်တပ်အမှတ်3231 Ranger တပ်ခွဲတို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဆိုပါရယ်။အဲ့ဒီနေရာမှာတော့မူရင်လက်နက်ကင်တူသေဆုံးခဲ့တယ်လို့စိတ်ကြွဆေးပြားတပ်သား4,000ကျော်ဖမ်းမိခဲ့ပြီး Ranger စစ်တီတပ်ဖွဲ့ဝင်တူဒဏ်ရာရခဲ့တယ်ဆိုပြီးအမှတ်3ဒေသနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါရယ်။ဖမ်းမောက်တပ်ကဒုတိယဗိုလ်မှူးကြီးမီချိုင်းနီလာဆက်ဦးဆောင်တဲ့သက်ဆိုင်ရာအဖွဲ့ဝင်တွေကအခင်းဖြစ်ပွားတဲ့နေရာကိုလာရောက်စစ်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။မိမိတို့ဘက်က ချင်းသတင်းရထားတာကြောင့်နေဆက်နေရာတွေကိုပိတ်ဆို့စောင့်ကြည့်နေတာပါမူရင်မောင်ခိုသမားတွေကအုပ်စုနှစ်စုဖွဲ့ပြီးနေကြားလမ်းတွေကနေဝင်လာတာကိုမိမိတို့တပ်ဖွဲ့ဝင်တွေကတွေးအောင်ရှာဖွေနိုင်ခဲ့လို့အဲ့ဒီနှစ်ဖွဲ့လုံးကိုအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးပြောသွားပါတယ်ဖမ်းမိတဲ့မူရင်စေဝါတွေဟာကာလတန်ဖိုးဘန့်ငွေတန်ပေါင်း60ကျော်တန်ဖိုးရှိတယ်လို့လည်းပြောသွားခဲ့ပါတယ်ထိုင်းမြန်မာနေဆက်ချင်းမှန်ခရိုင်ဖန်မြို့နယ်ထဲမှာမူရစ်စေဝါတွေတည်ဆောင်လာတဲ့ကားတစ်စီးကိုအာနာပိုင်တွေကလိုက်လံပိတ်ဆို့ဖမ်းဆီးရမှာစိတ်ကြွဆေးပြားဆာလာအိတ်88ကိုဖမ်းမိပြီးဒီထဲမှာစိတ်ကြွဆေးပြား15တန်း6သိန်းကိုဇန်နဝါရီလ30ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ဖဲ့ထောင်တန်ရှင်နာဝထရာကတော့မြန်မာဘက်ကဝင်ရောက်လာတဲ့စိတ်ကြွဆေးပြားတွေမူရစ်စေဝါတွေကို2025ခုနှစ်နှစ်တစ်ကူကာလကစပြီးနှစ်ဆကလေးကအများဆုံးဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြီးခဲ့တဲ့လကပြောဆိုသွားပါတယ်ရှင်
။မအေးမှပြောပြပေးခဲ့တာပါ။သမ္မတဒေါ်လန်ထရန့်အစိုးရအနေနဲ့ဒီဂျစ်တယ်ငွေကြေးကိုမဟာဗျူဟာမြောက်အရန်ငွေအသစ်ဖြစ်အသုံးပြုနိုင်ရေးအလေးအနက်စဉ်းစားနေသလိုလွှတ်တော်ကုမ္ပဏီတွေမှာလည်းဒေါ်လာငွေကြေးစနစ်နဲ့ဒီဂျစ်တယ်ငွေကြေးပိုင်ဆိုင်မှုတွေကိုဘလို့ထိန်းချုပ်ကြမလဲဆိုတာအကျိန်းနဲ့ဆွေးနွေးနေကြပါတယ်။ဒီဂျစ်တယ်ငွေကြေးတွေက Bitcoin ကိုအရန်ငွေသစ်အဖြစ်ဦးစားပေးမလားဆိုတာအမေရိကန်အစိုးရအကဲဖြတ်နေကြောင်းသမ္မတထရန့်ရဲ့ Crypto ဆိုင်ရာကျွမ်းကျင်သူ David Sack ကပြီးခဲ့တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ New York အခြေစိုက် Human Rights Foundation ရဲ့ကမ္ဘာလုံးဆိုင်ရာ Bitcoin ပုံမှုအသုံးပြုရေးသုတေသီကိုဝင်းကိုကိုအောင်ကိုမိုင်းအင်ဂျင်နိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါကိုဝင်းကိုအောင်ရေ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အခုလို့ကျမတို့ဒီ VOA မှာရှိတဲ့စတူဒီယိုလာရောက်ပြီးတော့တွေ့ဆုံမေးမြန်းွေပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းအထူးဝမ်းသာပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့အဲ့တော့ကိုဝင်းကိုကိုအောင်ကဒီBitcoin နဲ့ပတ်သက်တဲ့ trend ကျင်သူတက်ဦးဆိုတော့အခုဒီ Bitcoin နဲ့ပတ်သက်ပြီးတော့ American မှာဒီလက်ရှိအခုတက်လာတဲ့သမ္မတ Trump အစိုးရရဲ့မူဝါဒပေါ့နော်ဒါနဲ့ပတ်သက်ရောဘယ်လိုအမြင်ရှိလဲ
ကျွန်တော်အခုဒီနေ့ပြောမယ့်အကြောင်းအရာတွေကတော့ဒီ Bitcoin နဲ့ဒီလူခွင့်ရေးရှူတောင်းဒီမူဝါဒကနေပြီးတော့ပြောအောင်ဖြစ်တဲ့ဆိုကြောင်းအခြားတော့ကိစ္စတော်ဝင်များတော့ငွေကြေးဆိုင်ရာယင်းနည်းမျိုးမှုအကြံပြုခြင်းတွေကတော့ပါဝင်မှာမဟုတ်ပါဘူးခင်ဗျအာမူဝါဒသူဒီကျွန်တော်အနေနဲ့ Bitcoin Policy Institute ရဲ့ဒီဆောင်ရွက်နေတဲ့အတွေ့အကြုံရဆိုရင်တော့သူ Day 1ကတည်းကဒီသူ့ရဲ့ပထမဆုံးကတည်းကဒါကိုဦးစားပေးအနေနဲ့ဆောင်ရွက်နေတာမျိုးတွေ့ရတယ်ဗောနော်ဒါပေမဲ့တခုရှိတာကဟို President Trump အနေနဲ့သူ့ရဲ့ရှူတောင်းကတော့ဟို Crypto ပို့ပြီးတော့ Target ထားတယ် Bitcoin ထက် Crypto Target ထားတယ်ပြီးတော့ဟိုရှားဒီဈေးသက်ဖို့ဗောနော်ဆိုတော့ကျွန်တော်တို့မှာ Freedom Go App ဆိုတော့ဟိုနဲ့ Number Go App ဆိုတာရှိတယ်ဗောနော်သူတို့က Number Go App ဘက်ကိုနည်းနည်းသွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒါကြောင့်ဟိုကျွန်တော်တို့ဒီဘက်ကဒီ DC ကဒီ Bitcoin policy ပို့ပြီးတော့ကျွမ်းကျင်တဲ့လူတွေအနေနဲ့လည်း President ကျွန်တော်တို့ဒီ President Trump ရဲ့ Executive Summary တော့ Lawsay White House ကိုတော့ submit လုပ်ထားတယ်ဗောနော်လက်ရှိအနေနဲ့တော့ပြန်ပြီးတော့ဟို response တော့မကြားဘူးဒါပေမဲ့ကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆို Bitcoin နဲ့ပတ်သက်ပြီးကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆိုရင် Wyoming ပြည်နယ်ရဲ့ Senator Loomis အနေနဲ့ဒီအခု digital asset committee မှာဒီအကြီးဆုံးရာထူးအနေနဲ့ Donald Trump က President Donald Trump က delegate လို့ဟိုတာဝန်ပေးခြင်းကိုခံရတယ်ဗောနော်ဆိုတော့သူကဟိုကျွန်တော်တို့ရဲ့ Bitcoin Policy Institute ရဲ့လွန်ခဲ့တဲ့နှစ်မှာဒီ DC မှာပဲကျင်းပခဲ့တဲ့ Bitcoin Policy Summit မှာလည်းလာရောက်ပြီးတော့ speaker အနေနဲ့ပြောဘူးတယ်သူအနေနဲ့လည်းဟို Bitcoin only ပဲ cryptocurrency မဟုတ်ဘူးဆိုပြီးတော့လည်းသူအနေနဲ့သူ့ရဲ့ social media မှာမကြာခဏရေးတယ်ပေါ့နော်အဲ့ဒါကြောင့်ဟိုကျွန်တော်တို့နောက်6လလောက်အတွင်းမှာတော့ဒီ Bitcoin ဆိုတာပို့ပြီးတော့ကောင်းတဲ့ policy တစ်တည်းထွက်လာမယ်လို့ယူဆတယ်အဲ့ဒါဘာနဲ့တူလဲဆိုတော့internet ကို2000ခုနှစ်တည်းတော့ကလည်းဒီ internet ကဒီလိုအခြေအနေမျိုးဖြစ်တယ်ဗျာ internet ဆိုတာ scan တို့အတူရောင်တို့ဘယ်သူမှ internet ဆိုတာသုံးမှာမဟုတ်ဒါပေမဲ့ဟိုဥပဒေတွေမူဝါဒတွေပြုတ်ပြီးတော့အမေရိကန်အနေပြီးတော့ internet ကိုတကမ္ဘာလုံးဆိုင်ရာပြန်ပွားအောင်ဆောင်ရွက်လိုက်တာမျိုးတွေရှိတယ်အဲ့ဒါကြောင့်ကောင်းတာကျွန်တော်ဆော့ဆော့ပြောလို့လူတွေကသတင်းချက်လက်တွေပို့ပြီးအလွယ်တကူဖတ်လို့ရတယ်ပြီးတော့ဒီ internet ကြောင့်ပဲ democracy နဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေကဆော့ပြောတဲ့ဟိုတချို့တွေတော့ပို့ပြီးတော့လုံခြုံစိတ်ချစွာနဲ့ internet ပေါ်ကနေပြီးတော့ဆောင်ရွက်နိုင်တယ်ပြီးတော့သတင်းချက်လက်တွေပို့ပြီးတော့လွယ်လွယ်ကူကူစီးစင်းနိုင်တယ်အဲ့ဒါကြောင့်တကမ္ဘာလုံးဆိုင်ရာမှာမင်းစုမင်းချင်းအုပ်ချုပ်တဲ့နိုင်ငံတွေမှာလူတွေက internet ကိုအသုံးပြုပြီးတော့သူတို့ရဲ့ပါဝါသူတို့ရဲ့လူအခွင့်အရေးကိုပြန်ပြီးတော့ယူတဲ့ example တွေအားအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ internet ကိုဖွင့်ပေးလိုက်တယ်လို့ပဲအခု bitcoin ကိုဖွင့်ပေးလိုက်ခြင်းလမ်းကြောင်းကလည်းလူအခွင့်အရေးရှူတောင်း humanitarian ရှူတောင်းအနေနဲ့ပို့ပြီးတော့ကောင်းတဲ့အရာဖြစ်လာစေမယ်လို့တော့ကျွန်တော်ကမြင်တယ်နောက်ပြန်လှည့်သွားမယ့်အကြောင်းကတော့မရှိပါဘူး
ဟိုကျမတို့သိထားတဲ့ဒီ Bitcoin နဲ့ပတ်သက်တဲ့ဟို basic ပေါ့เนาะအခြေခံဒီအချက်အလက်အရာဆိုလို့ရှိရင်သူကဒီ online က နေသွားတဲ့ငွေကြေးစနစ်တစ်ခုပေါ့နော်ဘဟုချုပ်ကိုင်မှုမရှိဘူးဆိုလို့သိထားတယ်ဒါပေမဲ့ဒီ Bitcoin နဲ့ပတ်သက်ပြီးနောက်ပိုင်းမှာဒါတွေက scam တွေဖြစ်တဲ့ငွေကြေးဒီ online ကနေတဆင့်ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာလည်းဟိုအသုံးပြုနေတာရှိတယ်ဆိုပြီးတော့ Bitcoin ကနောက်ပြီးတော့တခြားဒီ online ကနေပြီးတော့စီးဆင်းတဲ့ဒီငွေကြေးတွေပေါ့နော်ဟို cryptocurrency တွေကလည်းရှိနေတဲ့ခါကြတော့အခု Bitcoin ကဒီအခြားဒီဟိုပေါ့ cryptocurrency တွေနဲ့ရောဘယ်လိုကွာလဲရှင်
โอเคဟုတ်ကျေးဇူးအများကြီးတင်ပါဒါအရန်ကိုအရေးကြီးတဲ့ရေးကြီးတဲ့ question တစ်ခုပေါ့เนาะဒါအရန်ကောင်းတဲ့ question တစ်ခုလည်းဖြစ်ပါတယ်ဒီ Bitcoin เนี่ยအဓိကလူတွေတော်တော်များပြောနေကြပါဘောအထူးသဖြင့် American နိုင်ငံမှာပြောကြ Bitcoin က scam ဖြစ်တယ်သိရမလားဒီဟာကဟိုဒူးစရိုက်မှုပြုလုပ်တဲ့လူတွေလုံးကြရတယ်ဆိုပြီးတော့ပြောကြတဲ့လူတွေရှိတယ်အထူးအားဖြင့်တော့ဒါနိုင်ငံရေးသမားတွေပြီးတော့ဒီတချို့တော့ထင်ရှားတဲ့ University ကကျောင်းဆရာတွေ Professor တွေလည်းပြောကြတယ်ပေါ့เนาะကျွန်တော်ထင်တာကတော့ဒါကအញ្ញံကိုလွှဲမှားနေအကြောင်းအထင်းနဲ့နံပါတ်၁ချိန်နဲ့ပြောမယ်ဆိုရင် Bitcoin ရဲ့ scan ဆိုတာကိုပြန်ပြီးတော့ကျွန်တော်ဖြည့်ရှင်းချင်ပါတယ် Bitcoin က scan ဆိုတာကဒီ American လူတွေပြောတဲ့စကားကလုံးဝမမှန်ပါဘူးဘာဖြစ်လို့လဲဆိုတော့ Bitcoin ကတခြားတော့ဒီမင်းဆိုမင်းချင်းနိုင်ငံလေးအာနာရှင်နိုင်ငံတွေမှာနေတဲ့လူတွေအတွက်တကယ်ကိုဘယ်လိုပြောမလဲသူတို့ရဲ့ economic value ငွေကြေးဆိုင်ရာတန်ဖိုးတွေကို point A to point B တနေရာတနေရာကိုရွှေ့ဖို့အတွက်အញ្ញံကိုအထောက်အကူဖြစ်စေတဲ့နည်းပညာတစ်ခုလို့ကျွန်တော်ယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့အာရှိနိုင်ငံတွေတော်တော်များများကပြည်သူတွေကိုဖိနှိပ်တဲ့အခါမှာနီးလည်းနှစ်ခုသုံးပါတယ်ပထမတစ်ခုကတော့ဒါတည်တဲ့အတိုင်းပဲဟိုဖမ်းမယ်ဒါမှမဟုတ်လေအကြံဖတ်ဖြိုခွင်းမယ်ပေါ့နော်ဒါတွေကကမ္ဘာမီဒီယာနှံ့မှာရေးသားမှုတွေတော်တော်များများရှိပါတယ်ဒါပေမဲ့နောက်တစ်ခုကကျလူတော်တော်များများမေ့နေတဲ့အကြောင်းအရှိပါတယ်အဲ့ဒါဘာလဲဆိုတော့သူတို့တွေအနေနဲ့ဘဏ်ကောင်းပိတ်တာလေဒါမှမဟုတ်လေဒီငွေကြေးစနစ်ကိုဖျက်သိမ်းတာလေအဲ့လိုမျိုးတွေလုပ်ပါတယ်ဆိုတော့တကယ်လို့တာမန်လူတယောက်အနေနဲ့ရှိမှန်ဆိုရင်မင်းကဘဏ်ကောင်းပိတ်ခံရမှာကြောက်တဲ့အတွက်ကြောင့်မင်းဘဏ်ကောင်းပိတ်ခံပြီးတော့ဒီဆိုပြလက်လက်စွာပြောဆိုပိုင်ခွင့်ကိုလုံးမလားဒါမှမဟုတ်အဲ့ဓာတွေကိုမေ့ပြီးတော့ကိုယ်အကျိုးစီးပွားကိုလုံးမလားကျွန်တော်တို့အခုနေထိုင်တဲ့ကမ္ဘာအခုနေထိုင်တဲ့စနစ်အတွင်းမှာဆိုရင်လူတော်တော်များများကကိုကြိုးစီပါပဲကိုလုံးပါဘာလို့ဘန်ကောင်းကိုပိတ်ခံပြီးတော့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုကျင့်သုံးမလဲဆိုတော့တင်းကြီးခံလိုက်မယ်ကိုကြိုးစီပါပဲကိုလုံးလိုက်မယ်ဒါမှမဟုတ်ကျွန်တော်တို့ဤပညာဖွံ့ဖြိုးတိုးတက်တယ် Bitcoin ဤပညာလို့ဘ ഹു ချုပ်ကံမှုမရှိတဲ့ဟာဖွံ့ဖြိုးတိုးတက်ရာမှာဆိုရင်ဘန်ကောင်းပိတ်ခံရမှာကိုကြောက်စရာမလိုဘဲနဲ့လွတ်လပ်စွာပြောပိုင်ခွင့်ကိုကျင့်သုံးမလားဒါမှမဟုတ်ကိုကြိုးစီပါကိုပဲကြည်ပြီးတော့ကိုအလုပ်ကိုလုပ်ပြီးကိုထမင်းကိုစားမလားဘစ်ကွိုင်းဤပညာဖွံ့ဖြိုးတဲ့လောကမှာဆိုရင်တော့လူတော်တော်များများကပထမမူဝါဒကိုပဲကျင့်သုံးပြီးတော့ဘဏ်ကောင်းပိတ်ခံရမှာမကြောက်ဘူး currency တွေဖြတ်သိမ်းခံငွေကြေးစနစ်တွေဖြတ်သိမ်းခံမှာမကြောက်ဘဲနဲ့ဒါသူတို့နေလွတ်လပ်စွာပြောဆိုပိုင်ခွင့် democracy စနစ်ကိုကျင့်သုံးမှာထင်တယ်အဲ့ဒါကတကယ်အဖြစ်အပျက်တွေအများစွာရှိခဲ့ပါတယ်1989ခုနှစ်ကာလမှာမြန်မာနိုင်ငံမှာဆိုလည်းထင်ရှားတဲ့အကြောင်းအရာတစ်ခုပဲ85ကျပ်တန်းနေဖြတ်သိမ်းနေ35ကျပ်တန်းနေဖြတ်သိမ်းနေ25ကျပ်တန်းနေဖြတ်သိမ်းဒါမြန်မာတနိုင်ငံထဲမှာမဟုတ်ပါဘူးမြောက်ကိုရီးယားမှာလည်းဖြစ်တယ်ဗင်နီဇွဲလားမှာလည်းဖြစ်တယ်ဘိုလီးဗီးယားမှာလည်းဖြစ်တယ်ဇင်ဘာဝေမှာလည်းဖြစ်တယ်အဲ့တော့ကမ္ဘာနိုင်ငံတော်တော်များများမှာဒီလိုမျိုးဖြစ်ပ
ါဒီ Bitcoin လိုမျိုးပေါ့နော်အခြား cryptocurrency တွေလည်းရှိနေတယ်လေဥပမာဆိုရင် NUG ဆိုလဲသူတို့ NUG cryptocurrency နဲ့ရှိနေတဲ့ခါကြတော့ဒီလိုဒီ crypto ငွေကြေးပုံစံမျိုးလည်းရှိတဲ့ခါကြအဲ့ Bitcoin နဲ့ဒီအခြားဒီလို crypto ဒီငွေကြေးဒီဟာတွေကဘလို့ကွာခြားမှုတွေရှိလဲရှင
်ဟုတ်ကဲ့ဟုတ်ကျွန်တော်အခု Human Rights Foundation မှာလည်းဒါကျွန်တော်ဒီတက္ကသိုလ်ဆောင်ဆိုင်ရာဒီ non profit ပေါ့နော်ဟိုအချိုးအမျက်မယူတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်တဲ့ဒီ education event တွေလုပ်တယ်ပေါ့နော်ဆိုတော့ဘာကွာခြားလဲဆိုတော့ကျွန်တော်တို့ bitcoin only ပဲကျွန်တော်တို့promote လုပ်ပါတယ် bitcoin only ဒါလင် true တကယ်ကိုစစ်မှန်တဲ့ဘ ഹു အခြေပြုမှုမရှိတဲ့ဘ ഹു ခြေပြုခြင်းမရှိတဲ့ဒီ internet ငွေကြေးစနစ်ကူလို့ကျွန်တော်အနေနဲ့ယူဆပါတယ်ဆိုတော့တစ်ဖက်မှာပြန်ပြီးတော့ကြည့်နေတဲ့အခြား cryptocurrency တွေကူးဆိုရင် like 2000ကျော်ရှိတယ်ဗျာသိရမလားဆိုမီးသူမဆိုအခုချိန်က programming တက်ရင် ChatGPT သုံးတက်ရင်ကိုနာမည်နဲ့ cryptocurrency လုပ်လို့ရဒီအမေရိကမှာဆိုလဲဒီဆော့ဖ်ဝဲချို influencer တွေဒါသူတို့နာမည်နဲ့ cryptocurrency လုပ်ပြီးတော့လူတွေအများကြီးလာပြီးတော့ဝယ်တဲ့အချိန်မှာဒီဆော့ဖ်ဝဲတဲ့ဟိုဈေးတွေအရန်မြောက်သွားတဲ့အချိန်ဘာလို့ဆိုတော့ market demand ရဟိုဝယ်လူအားနဲ့ရောင်းလို့ ਆ ပေါ့နော်ဝယ်လူအားများလာတယ်ဆိုရင်တော့ဈေးကတက်လာမှာပဲဆိုတော့အဲ့တော့အရန်ကိုဈေးများတဲ့အချိန်ရောက်မှာသူတို့ကဟိုပိုင်ဆိုင်မှုတွေကိုအကုန်လုံးပြန်ပြီးတော့ရောင်းလိုက်တာမျိုးရှိတယ်ဥမာဟိုလက်ရှိနေတဲ့ဒီဟိုဒီ President Donald Trump ပေါ့နော် President Donald Trump ဆိုလဲသူတရားဝင်ဒီသမ္မတအမေရိကန်သမ္မတမဖြစ်ခင်Crime means coin ဆိုတော့ဟာကိုဖန်တီးပြီးတော့လေဒီလိုပုံစံမျိုးတွေလုပ်ခဲ့တာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ထင်တာနောက်ပြီးတော့နာမည်ကျော်ဒီတခြားဒီ Bitcoin ပြီးတော့နောက်နည်းနည်းနာမည်ကြီးတဲ့ cryptocurrency တွေရှိတယ်ကျွန်တော်ထင်တာကတော့ဒီຢာတွေကလည်းဟိုယုံကြည်ရဖို့ခက်ခဲဘာဖြစ်လို့ဆိုတော့လူတဦးတယောက်တည်းကလူတဦးတယောက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုတည်းကဒီ cryptocurrency ရဲ့သက်ဆိုင်ရာလျှက်ဝက် here what door တွေ here what keys တွေ password တွေ protocol ပေါ့နော်ဘယ်လိုပုံစံသွားမလဲစနစ်တွေကိုသူတို့ကပိုင်းဆိုင်ထားတယ်အဲ့တော့ကြောင့်ကျွန်တော်တို့ကလူဆိုတာယုံကြည်ဖို့ခက်တယ်တခြားတစ်ဘက်မှာ Bitcoin ကကြတော့စာတိုရှိနာကမှုတို့ကတီထွင်ခဲ့တယ်လွန်ခဲ့တဲ့15နှစ်ကဒါပေမဲ့သူဘဒူလဲဘဲဝါလဲယောက်ျားလားမိန်းမလားအစုအဖွဲ့တစ်ခုလားဆိုတာလဲဘဒူမှအခုချိန်ကြီးအပြေရှာမရသေးဘူးဒါပေမဲ့လူတွေအားလုံးကတော့ဆိုရပြောရင် mathematical ဒီတင်ချာနီးနဲ့ဖြည့်ရှင်းတဲ့ Bitcoin ရဲ့ပုံစံကိုတော့တကဘာလုံးဆိုင်ရာ15နှစ်ကျော်အခုထိဖြည့်ရှင်းနေတယ်ဒီ15နှစ်အတွင်းမှာ Bitcoin network ကတခါမှဟို downtime မဖြစ်သေးဘူးပေါ့နော်အဲ့တော့ chart cryptocurrency မှာဥပမာကြောက်စရာကောင်းတဲ့ example ဥပမာတစ်ခုပြောမယ်ဆိုရင် Ethiopian နိုင်ငံမှာဒီ Cardano ဆိုတဲ့blockchain ရှိတယ်ဘာသူရဲ့ crypto ကုတ်က ADA ပေါ့နော်ဆိုတော့သူတို့ကဒီ Ethiopian မှာလည်းဒီဆိုရပြောမင်းစုံမင်းကြီးအုပ်ချုပ်တာပဲဗျာအဲ့တော့ Cardano တွားပြီးတော့သူတို့အစိုးရနဲ့ပူးပေါင်းပြီးတော့တက္ကသိုလ်ကျောင်းသားတွေ like Ethiopia student 5တန်းပေါ့နော်လူဦးရေ5တန်းအတွက်ဒီစနစ်ကိုငါတို့ account ထဲပေါ်ပေးမယ်ဒါပေမဲ့တခြားတစ်ဖက်မှာဘာဖြစ်လဲဆိုတော့ဒီစနစ်ကို account ထဲပေါ်ပြီးတော့ဒီကျောင်းသားတွေရဲ့ပညာရေးချင်းအစားပြီးတော့တဘွာလုံးဆိုင်ရာတမူဝန်းကျောင်းတွေအထိကိုဒီ blockchain ကနေအာနာရှင်အစိုးရမင်းစုံမင်းကြီးကနေတဆင့်အလွယ်တကူကြီးနိုင်တဲ့စနစ်ကိုပါထည့်သွင်းတည်ဆောက်ဖို့အကြံပြုပြီးတော့ဆက်သွယ်တာမျိုးရှိတော့အဲ့တော့ပြောချင်တာဘာလဲဆိုတော့ဒီလိုမျိုးဟို protocol တွေဒီပြောင်းလဲမှုပုံစံမျိုးတွေလုပ်လို့ရတဲ့ cryptocurrency တွေအရန်အန်တွေများဘာလို့ဆိုတော့လူပါဝင်လို့အစုအဖွဲ့ပါဝင်လို့ဘာလို့ဆိုတော့လူအစုအဖွဲ့ကိုတခြားလူတယောက်ကလွှမ်းမိုးလို့ရသူတို့ကို economic power ငွေကြေးဆိုင်ရာအားဖြင့်၎င်းဒါမှမဟုတ် political power ဒီနိုင်ငံရေး power ရအဖြင့်၎င်းပေါ့နော်အဲ့လိုသူတို့လွှမ်းမိုးလို့ရတဲ့အချိန်မှာသူတို့နဲ့နီးစပ်သူတွေကအများကြီးအကျိုးကျေးဇူးရသွားပြီးတော့သူတို့ရဲ့မနီးစပ်ပေမဲ့သူတို့ရဲ့ဟိုအပြောအဆိုတွေဒါမှမဟုတ်သူတို့ရဲ့ယုံကြည်ချက်တွေနောက်ကိုလိုက်တဲ့လူတွေကဆော့ပြောတဲ့ဟိုပို့ပြီးတော့ financial damage ဒါမှမဟုတ် social damage ပေါ့နော်ငွေကြေးဆိုင်ရာထိခိုက်မှုလူမှုရေးဆိုင်ရာထိခိုက်မှုတွေအများကြီးဖြစ်နိုင်ပါဘူးကျွန်တော်အနေနဲ့ဆိုရင်အဲ့တော့ Bitcoin ကကြတော့ဆိုရပြဘယ်သူမှထိန်းချုပ်သွားမှမရှိဘူးဥမာကျွန်တော် Bitcoin မှာမပါတော့ဘူးဆိုလည်းမရှိဘူးကျွန်တော် Bitcoin မကောင်းပြောလို့လည်းဘာမှမဖြစ်ပါဘူးကျွန်တော် Bitcoin ကိုကောင်းတယ်ပြောလို့လည်းဘာမှမဖြစ်ပါဘူးဒါပေမဲ့တခြားတော့ cryptocurrency တွေကတူတယောက်တည်းကထိန်းချုပ်နေတာကအယံအန်နေအများကြီးဘာဖြစ်လို့လဲဆိုတော့လူတိုင်းကပုံမှန်အမြဲတမ်းဟိုလူတွေရဲ့အသွေးခေါ်တွေလူတွေရဲ့အယူဆတွေကအမြဲတမ်းပြောင်းလဲနေလို့ပါဟုတ်
ဒါပေမဲ့တစ်ဖက်မှာကြတော့သူကဗဟိုချုပ်ကင်မှုမရှိဘဲနဲ့ online ကနေသွားတဲ့တဆင့်ပေါ့နော်ဒီထိန်းချုပ်ထားတဲ့ online ကနေစီးဆင်းနေတာဆိုတော့တချို့ဒီ online ငွေကြေးလိမ်လည်တဲ့ဂိုင်းနေငွေကြေးလိမ်လည်တဲ့သူတွေကဒီလို Bitcoin လိုမျိုးဟာမျိုးကိုအသုံးပြုပြီးတော့သူတို့ငွေကြေးလိမ်လည်မှုတွေရောလုံးမလာနိုင်ဘူးလားရှင
်ငွေကြေးလိမ်လည်မှုတွေဒါဆော့ပြောတဲ့ဟိုဒီဒူးဆိုင်သမားတွေအချင်းစာရီးတာမကောင်းတဲ့လူတွေကတော့ဘယ်နေဘယ်မှာလို့ဆိုရှိတယ်ပေါ့နော်အဲ့တော့ဒူးဆိုင်သမားတွေအနေနဲ့လည်းBitcoin ကိုမတုံးဘူးလို့ကျွန်တော်အနေနဲ့မပြောချင်ပါဘူး။ဒါပေမဲ့ research တွေရှိပါတယ်။အဲ research တွေမှာဖော်ပြထားကြရည်ရာဒီ Bitcoin ကိုအသုံးပြုပြီးတော့ဒူးဆိုင်မှုပေါ့နော် illicit activities ဥမာယာဆုံးမှုကျူးလွန်မှုတွေဥမာငွေကြေးလိမ်လည်တာတွေအစားရှိတဲ့ဖြစ်ရတုံးတာကတကဘာလုံးဆိုင်ရာမှာ3 billion ရှိပါတယ်။ဆိုတော့ရုပ်တရက်ကျင်တော့ဒီနံပါတ်ကြီးအား3 billion dollar တောင်လိမ်လည်မှုရှိရဆိုတော့နည်းနည်းများနေတယ်လို့ခန်းစားရင်ခန်းစားမယ်။ဒါပေမဲ့တခြားတစ်ဖက်မှာပြန်ပြီးတော့ကြည့်ရင်ကုလသမဂ္ဂကထုတ်ပြန်ထားတဲ့ report တခုထဲမှာတကဘာလုံးဆိုင်ရာ money laundering criminal activity ယာဆုံးမှုကျူးလွန်တဲ့အရာတွေပေါ့နော်။အဲ့ဒါတွေကိုတကဘာလုံးဆိုင်ရာလောက်တာ ban နေဒါမှမဟုတ်အစိုးရထုတ်ထားတဲ့ငွေကြေးစနစ်တွေကလောက်တာက global gdp ရဲ့ 2-5% ထိရှိတယ်ပြောရမယ်ဆိုရင်တော့800 billion ကနေ 2 trillion ထိရှိတယ်2 trillion ဆိုတာတန်း2000 billion 2000ကျော်ထိရှိတယ်အဲ့တော့ဟိုဟုတ်တယ်ဟုတ်တယ်ရာဇဝမှုကျူးလွန်တဲ့လူတွေက bitcoin တုံးတယ်ဒါပေမဲ့တကယ်လို့စဉ်းစားကြည့်မယ်ဥပမာကျွန်တော်ရာဇဝမှုကျူးလွန်တဲ့လူဆိုရင်ကျွန်တော်အနေနဲ့နောက်ရောက်ခံလိုက်လို့မရတဲ့ close source လို့ခေါ်တဲ့ ban စနစ်တွေကနေပြီးတော့အခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ဒူးဆိုင်မှုကျူးလွန်မလားဒါမှမဟုတ်ဆိုပြောတဲ့လူတိုင်းက24နိုင်ခုနှစ်ရပတ်လုံးဒီ open transparent ပွင့်လင်းမြင်သာသာရှိတဲ့ bitcoin blockchain system ပေါ်ကနေပြီးတော့ယာဆုံးမှုကျူးလွန်မလားဥပမာကျွန်တော်ကယာဆုံးမှုကျူးလွန်မဲ့လူဆိုရင်တော့ပွင့်လင်းမြင်သာမှုရှိတဲ့စနစ်ကနေဘာလို့ယာဆုံးမှုကျူးလွန်မှာလဲဘာဖြစ်လို့လဲဆိုတော့ဒါကိုယ်နောက်ရောက်ခံလိုက်လို့ရတယ်အခွင့်အာဏာရှိတဲ့လူတွေနဲ့ပေါင်းပြီးတော့ပဲဒါယာဆုံးမှုကျူးလွန်တဲ့အစနစ်တွေလောက်တော့မှာပေါ့နော်အဲ့တော့ဟို bitcoin ကိုဆိုပြောလောင်းကစားလုပ်တဲ့လူဒီယာဆုံးမှုကျူးလွန်တဲ့လူတွေတော့၃လားဆိုတော့သုံးပါတယ်ဒါပေမဲ့သူတို့ပို့ပြီးတော့ prefer ဖြစ်တာက open source မဟုတ်တဲ့ဘယ်သူမှမမြင်ရတဲ့ဒီအခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ယာဆုံးမှုကျူးလွန်တာသူတို့ကပို့ပြီးတော့prefer ဖြစ်တယ်ပေါ့နော်
ကန်တဲ့ရုပ်သံတဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့ ိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်းဖြစ်ကြပါစေတော်တာရှင်များခင်ဗျာ VOA American အတန်ရဲ့မြန်မာပြည်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီခန့်ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါရမယ်အခုအရင်ဆုံးကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပါကမ္ဘာတဝန်းကိုပေးနေတဲ့ American ရဲ့နိုင်ငံရဲ့ခြားအကူအညီတွေဆိုင်းငံ့လိုက်တာဟာမြန်မာနိုင်ငံမှာလည်းအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာတာတွေ့ရပါတယ်အထူးသဖြင့် HIV, TB နဲ့ငှက်ဖျားရောဂါတိုက်ဖျက်ရေး၊ကာကွယ်ကုသရေးနဲ့လူသားချင်းစာနာမှုအကူအညီတွေအပေါ်မှာထိခိုက်မှုတွေရှိလာတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အခုလိုအမေရိကန်အကူအညီတွေရပ်ဆိုင်းထားတဲ့အတွက်ဘယ်နေရာ၊ဘယ်ဒေသ၊ဘယ်ကဏ္ဍတွေကိုထိခိုက်စေပါသလဲ။တော်လန်ရေးကိုရောထိခိုက်မှုတွေရှိလာနိုင်သလားဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေတော်လိုင်းရင်အားစုများရောစစ်ကောင်စီထိန်းချုပ်ရာဒေသတွေပါအကျိုးသက်ရောက်မှုကြီးနိုင်တဲ့အမေရိကန်အကူအညီဆိုင်းငံ့မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတအဖြစ်စတင်တာဝန်ယူတဲ့နေ့မှာပဲအမိန်ပေါင်းရာနဲ့ချီလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်အဲ့ဒီအမိန့်တွေထဲမှာနိုင်ငံတကာကပေးနေတဲ့အမေရိကန်အကူအညီတွေကို2025ဇန်နဝါရီ28ရက်နေ့ကစတင်ရနာထားဖို့ညွှန်ကြားတဲ့အမိန့်လဲပါဝင်ပါတယ်။ကမ္ဘာတဝန်းပေးနေတဲ့အမေရိကန်အကူအညီတွေရပ်ဆိုင်းဖို့အမိန့်ထွက်လာပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပညာသင်ကြားရေးလုပ်ငန်းတွေအခက်အခဲဖြစ်လို့ရပ်ဆိုင်းရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်။အမေရိကန်မှာသမ္မတအပြောင်းလဲဟာမြန်မာနိုင်ငံရေးအပေါ်နိုင်ငံရေးအရဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသေချာမပြောနိုင်သေးပေမဲ့လက်တလုံးမှာတော့ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းတွေစစ်ဘေးကြောင့်စခန်းတွေနဲ့တော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်အဲအခက်အခဲတွေကြုံတွေ့နေရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ60ကျော်ကိုနိုင်ငံရခြားအကူအညီတွေအဖြစ်နှစ်စဉ်ပေးနေတာပါပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ68ဘီလီယံကိုအမေရိကန်ရဲ့နိုင်ငံရခြားအကူအညီဖြစ်နိုင်ငံပေါင်း120ခုပေးခဲ့တယ်လို့သတင်းတွေမှာဖော်ပြတာတွေ့ရပါတယ်အဲ့ဒီလိုအမေရိကန်ကပေးတဲ့နိုင်ငံရခြားအကူအညီတွေကိုအဓိကတာဝန်ယူဆောင်ရွက်ရတာကတော့ USAID လို့ခေါ်ကြတဲ့ US Agency for International Development အဖွဲ့ပဲဖြစ်ပါတယ်အမေရိကန်ရဲ့လုံခြုံရေးကိုကာကွယ်ရေး defense တန်တမာရေး diplomacy ဖွံ့ဖြိုးမှု development စတဲ့ 3D ပေါ်မှာအခြေခံထားတယ်လို့ဆိုပါတယ်။အဲ့ဒီအထက်ကဖွံ့ဖြိုးမှုအပိုင်းကို USAID ကတာဝန်ယူဆောင်ရွက်ရတာပါ။ USAID ကိုတော့သမ္မတကနေဒီက1962ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။သမ္မတ Trump လက်ထက်မှာတော့အစိုးရအသုံးစီချော့ချရေးအစီအစဉ်အရ USAID ရဲ့လုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဖို့ရပ်ပေါင်း90ဆိုင်းငံ့ထားတာဖြစ်ပါတယ်အခုလိုနိုင်ငံရခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံရောက်မရောက်ပြန်စီစစ်ဖို့လိုအပ်နေလို့ဖြစ်တယ်အမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အကျိုးစီးပွားကိုဗဟိုပြုရမယ်လို့ USAID ရဲ့ယာယီအကြီးအကဲဖြစ်တာဝန်ပေးခြင်းခံရတဲ့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပြောပါတယ်ဒါအပြင်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပိုပြီးဘေးကင်းလုံခြုံမှုရှိစေမလားအမေရိကန်ပိုပြီးခိုင်မာအားကောင်းစေမလားအမေရိကန်ပိုပြီးကြွယ်ဝချမ်းသာစေမလားဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတယ်လို့လည်းရူဘီယိုကပြောပါတယ်အခုလိုဆိုင်းငံ့လိုက်တဲ့အတွက် USAID ကတဆင့်မြန်မာနိုင်ငံကိုပေးနေတဲ့ပညာရေးကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းရုတ်တရက်ရပ်ဆိုင်းသွားတာနဲ့ကြုံတွေ့နေရပါတယ်ထိုင်းမြန်မာနယ်စပ်ကနိုဘိုးအုံဖြံမေလဒုက္ခသည်စခန်းတွေကဆေးရုံဆေးခန်းတွေပိတ်လိုက်ရတယ် Korean Information Center KINC ga January 29 ye ni ma tadin phaw pya ga da tu ya ba de January 29 ye BBC tadin ma ro Tamara Trump asoya ye naingan daga akunyi pe siman gain de twet thauk pan mu dwe ko ye 90 sai ngat tha da jaw Myanmar naingan ga tain ne shi de HIV ne TB yoga wirana shin dwe ko tat yauk la me lu pi twen ma jam ma yi saung shauk mu pe ni de ayat phe a phwe zi dwe ga pyo de chaung phaw pya tha ba de Myanmar naingan ma HIV TB ne ngat phya yoga ka kwe ku ta yi kle ngae ri ka kwe si thu yi siman gain dwe ma adhika akunyi pe ni da ga USAID ne Global Fund a phwe zi dwe phit par de 2024 ma American soya a ni ne Myanmar naingan ko akunyi American dollar tan 230 jaw pe ga de lu ti ya par de American ka pe de akunyi dwe ya shi de a the ma Myanmar naingan ha a le la sin ma shi bi number 35 ma shi ni par de da jaw American ka pe de akunyi dwe phyat taw me shwa sha me so yin Myanmar naingan pa win nai ji shi de lu INGO ya shi tu ka tong tat par de lo lo sin ma ku kyani ja ga la au chou yi kaun si IEC thain chou ne mi dwe ma se yon se ga ne lu da chin sa na mu akunyi 60 ya kai nung law yat lai ya de lu IEC phwe win tu u than ka ti ya par de ဒါအပြင်ຫນွေဦးတက်ကသူ Spring University ရဲ့ပညာရေးအစည်းအဝေး60ရာခိုင်နှုန်းလောက်ထိခိုက်တယ်လွတ်လပ်တဲ့သတင်းမီဒီယာတွေဆက်လက်ရည်တည်နိုင်ရေးအခက်အခဲတွေကြုံတွေ့နေရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်ပြောရရင်အမေရိကန်ဆိုရရဲ့နိုင်ငံရချအကူအညီတွေဆိုင်းငံ့ထားတာဟာမြန်မာနိုင်ငံပေါ်မှာအကျိုးသက်ရောက်မှုတွေကြီးပါတယ်အလားတူပါပဲတော်လှန်ရေးအပေါ်မှာလည်းထိခိုက်လာနိုင်တဲ့အလားအလာတွေရှိနေပါတယ်နိုင်ငံရေးစောင့်ကြည့်လေ့လာသူတွေအရဖက်အဖွဲ့အစည်းတွေကစိုးရိမ်တကြီးစောင့်ကြည့်နေကြပေမယ့်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကတော့အမေရိကန်ကပေးတဲ့အကူအညီတွေရပ်ဆိုင်းလိုက်ပေမယ့်တော်လှန်ရေးပေါ်တက်ရောက်မှုမရှိဘူးတော်လှန်ရေးကိုတိုက်ရိုက်တက်ရောက်မှုမရှိနိုင်ဘူးလို့ဇန်နဝါရီ29ရက်နေ့ကပြုလုပ်တဲ့ NUG နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းမျိုးစိမသတင်းမှာဖော်ပြထားတာတွေ့ရပါတယ်အမေရိကန်အနေနဲ့မြန်မာဒေါ်လာရေးကိုစီးရီးရဓာတ်ရိုက်အကူအညီပေးတာမရှိပေမဲ့စစ်ဘေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကျန်းမာရေးစောင့်ရှောက်မှုတွေတိုင်းရင်းသားဒေသတွေနဲ့ဒေါ်လာရေးအင်အားစုထိန်းချုပ်နယ်မြေတွေမှာစွန့်ရင်မြင့်တင်နန်းတွေအုပ်ချုပ်ရေးတင်နန်းတွေဟာ INGO အဖွဲ့အစည်းတွေကတဆင့်နိုင်ငံတကာအကူအညီတွေနဲ့လှုပ်ဆောင်နေရတာပါ NUG လက်အောက်ကပညာရေးကျန်းမာရေးလူသားစာနာဝန်ကြီးဌာနတွေဟာလည်းအရဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးပူးပေါင်းလှုပ်ဆောင်နေကြရတာဖြစ်ပါတယ်နိုင်ငံတကာအကူအညီတွေရပ်ဆိုင်းရင်ဒီလုပ်ငန်းတွေကိုအနည်းနဲ့အများစုသလိုထိခိုက်မှာသိကြပါတယ်။ဒါဆိုရင်တော်လိုင်းရင်မှာစီရေးကိုအားစိုက်ဆောင်ရွက်ရမယ်စား၊ကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေဟာ NUG နဲ့တော်လိုင်းရင်ခေါင်းဆောင်တွေပေါ်ဝန်ထုပ်ဝန်ပိုးအဖြစ်ကြားရောက်လာမှာဖြစ်ပါတယ်။ဦးမိုးစောဦးကတော်လိုင်းရင်ပေါ်မထိခိုက်ပါဘူးလို့ဘယ်လိုသဘောနဲ့ပြောကြားခဲ့တယ်ဆိုတာနားမလည်နိုင်အောင်ပါပဲလို့နိုင်ငံရေးအကဲခတ်တူကပြောပါတယ်။အမေရိကန်ရဲ့နိုင်ငံရခြားအကူအညီတွေဆိုင်းငံ့လိုက်တဲ့အကျိုးဆက်ဟာကမ္ဘာတဝန်းအတော်ကိုကြီးပါတယ်။မြန်မာနိုင်ငံအတွက်လည်းအကျိုးသက်ရောက်မှုကြီးပါတယ်။အကျိုးသက်ရောက်မှုဟာနေဆက်ဒေသ၊တိုင်းရင်းသားဒေသတွေနဲ့တော်လိုင်းရင်အားစုထိန်းချုပ်နယ်မြေတွေတွင်မဟုတ်ပါဘူး။စစ်ကောင်စီအုပ်ချုပ်ရာဒေသတွေကပြည်သူတွေအပေါ်မှာလည်းအကျိုးသက်ရောက်မှုတွေမလွဲမသွေရှိမှာပါ။ဘာကြောင့်လဲဆိုတော့ပြည်တွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအကူအညီပေးအဖွဲ့တွေရရှိတဲ့ရန်ပုံငွေတွေဟာလည်း USAID နဲ့အမေရိကန်ဆိုရထံကလာတဲ့အကူအညီတွေကအဓိကဖြစ်နေတာကြောင့်ပဲဖြစ်ပါတယ်။လက်ရှိအချိန်ဟာမြန်မာနိုင်ငံရေးမှာတရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုကြီးမားနေချိန်ဖြစ်ပါတယ်။ဒါကြောင့်အခုလိုအချိန်မှာအမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်ပေးရနေတဲ့အကူအညီတွေမလျှော့ချဘဲပိုမိုပေးသင့်တယ်လို့ယူဆပါတယ်။ဒါမှသာတရုတ်ရဲ့ဩဇာချဲ့ထွင်မှုကိုအမေရိကန်အနေနဲ့တံပြန်ရရောက်မယ်လို့နိုင်ငံရေးအကဲခတ်တူကဆိုပါတယ်ခမညာ
ကဘာမြမမီဒီယာမြင်ကွင်းကဏ္ဍကိုဆောင်းပါရှင်ပြည်သွေးနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခမညာအခုကတော့မြင်ကွင်းကျန်မှတ်စုအစီအစဉ်မှာအခု2025ခုနှစ်ထဲမှာပဲစစ်ကောင်းဆောင်ဟာစစ်ကောင်စီနဲ့အစိုးရအဖွဲ့ကိုထပ်ပြီးအပြောင်းလဲလုပ်ခဲ့ပြန်ပါတယ်လေးနှစ်ကျော်အတွင်းမှာအုပ်ချုပ်ရေးတည်ဆောက်မှုဟာမတည်ငြိမ်ခဲ့ပါဘူးဒီလိုခဏတိုင်းပြောင်းကြည့်ပြင်ကြည့်လုပ်နေတဲ့စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရာအကြောင်းကို ISP မြန်မာရဲ့ ခုတစ်ပတ်မြင်ကွင်းကျန်မှတ်စုမှာအချက်လက်အခြေပြုဖော်ပြထားပါတယ်ခင်ဗျာ
စကောင်စီဟာအာနာသိမ့်ပြီး၄နှစ်ကျော်အတွင်းအစိုးရအဖွဲ့ကိုဖွဲ့စည်းပြင်ဆင်တာခုနှစ်ကြိမ်ရှိသွားပါပြီ။စကောင်စီအနေနဲ့အာနာသိမ့်ပြီးပြီးချင်းအစိုးရတက်ဖွဲ့ပါတယ်။၆လကြာတဲ့အခါမှာအိမ်ဆောက်အစိုးရဆိုပြီးအမည်ပြောင်းလိုက်ပါတယ်။2022ခုနှစ်မှာတစ်ကြိမ်2023မှာနှစ်ကြိမ်2024မှာတစ်ကြိမ်နဲ့2025ခုနှစ်မှာတစ်ကြိမ်ပြင်ခဲ့ပြီးပါပြီ။အာဏာအမြင့်ဆုံးဖြစ်တဲ့စစ်ကောင်စီကိုလည်း၅ကြိမ်အထိပြင်ဆင်ဖွဲ့စည်းခဲ့ပါတယ်။ပြင်ဆင်ဖွဲ့စည်းခဲ့တဲ့9ကြိမ်မှာဝင်ကြီးဌာနနဲ့ဝင်ကြီးတွေကိုအပြောင်းအလဲလုပ်ခဲ့တာ62ကြိမ်ရှိခဲ့ပါပြီ။ဝင်ကြီးဌာနတိုးချဲ့တာ၊ဝင်ကြီးတွေကိုလဲလှယ်တာ၊နေရာရွှေ့တာအသိခက်အတာတွေဖြစ်ပါတယ်။ဒီအကျဉ်းကြီးဟာပြည်တော်စုအဆင့်ဥက္ကဋ္ဌတွေကိုထဲ့သွင်းရေးတွက်မထားပါဘူး။ဒါအပြင်ဒုတိယဝင်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေမပါသေးပါဘူး။စစ်ကောင်စီရဲ့အပြောင်းလဲဟာဦးသိန်းစိန်အစိုးရထက်နှစ်ဆ NLD အစိုးရထက်6ဆဝန်းကျင်များနေပါတယ်။အာဏာသိမ်းပြီး၄နှစ်ကျော်ကာလအတွင်းစစ်ကောင်စီအုပ်ချုပ်ရေးရဲ့ထိပ်ပိုင်းမှာပါဝင်ခဲ့သူ188ဦးရှိပါတယ်။104ဦးကလက်ရှိမှာယာဒူးမြဲနေသူတွေဖြစ်ပြီး84ဦးကတော့ဖေရှားခံခဲ့ရပြီးပါပြီ။188ဦးထဲမှာအမျိုးသမီး10ဦးပဲပါပါတယ်။အခုစီးရင်ဟာဒုဝန်ကြီးအောင်မနိုင်တဲ့အဆင့်တွေကိုပဲထက်တွက်ထားတာပါ။အရင်အစိုးရလက်ထက်ကဒုသမ္မတနှစ်ယောက်တို့လည်းအနားရသွားခဲ့ပါပြီ။အာဏာသိမ်းမှုမှာအတူပါဝင်ခဲ့သူတချို့ကိုလည်းစစ်ကောင်ဆောင်ကဖြုတ်ခဲ့ပါတယ
်။မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါရယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေဆက်လက်တင်ဆက်ပေးနေပါရယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA Facebook ရဲ့ Messenger မှာပဲဖြစ်ဖြစ် email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါရယ်ခင်ဗျာခုတော့မြန်မာပြည်ကပေးစာပြန်စာအစီအစဉ်ကဏ္ဍဖြစ်ပါရယ်မအေးတန်နာကျော်စူးစင်းတင်ဆက်ပေးထားပါရယ်ခင်ဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။တော်ရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမင်္ဂလာညချမ်းပါအချိန်မှန်သတင်းလွှင့်ပေးလို့ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါအမြဲတမ်းပုံမှန်နားဆင်အားပေးနေတဲ့အတွက်ကျေးဇူးတင်ကြောင်းပြန်ပြီးတော့ပြောချင်ပါတယ်နော်ခင်ဖြူလင်းဆိုတဲ့တော်ရရှင်ကလည်း VOA ဝိုင်းတော်သားတွေအားလုံးနေကောင်းချမ်းပါကြပါစေတဲ့ဟုတ်ကဲ့ပါအခုတလောတော့ American ပြည်တော်စုမှလည်းဒုတ်ကွေးရာသီလိုမျိုးအဖျားတွေဖြစ်နေလို့ဝိုင်းတော်သူဝိုင်းတော်သားတွေလည်းနေကောင်းလိုက်မကောင်းလိုက်ပါပဲနော်ဒါပေမဲ့လည်းတိတ်ဆူဆူရွရွကြီးဖျားနာတာမျိုးတော့မဟုတ်ပါဘူးမေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ VOA မနက်ပိုင်းအစီအစဉ်နဲ့ပတ်သက်ပြီးမေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြန်ကြားပေးချင်ပါတယ်ရှင်
။မနက်ပိုင်းရေဒီယိုအစီအစဉ်မလွှင့်တော့ဘူးလားခင်ဗျာ။ရှာမရလို့ပါလွှင့်ရင်လည်း လေလိုင်းတဲ့အချိန်တိပြရစီအရင်ကဆိုရင်မနက်6နာရီကနေ9နာရီစီစဉ်ကိုမနက်7နာရီမှာပြန်လွှင့်ပေးတာနားထောင်ရပါတယ်အခုရောမနက်ပိုင်း7နာရီမှာပြန်ထုတ်လွှင့်ပေးပါသေးလားကျွန်တော်ရေဒီယိုမှာရှားကြည့်နေတာပါလိုင်းမမိတာလားမလွှင့်တော့တာလားည9နာရီစီစဉ်ကိုတော့အဆင်ပြေစွာဖမ်းလို့ရပါတယ်အင်တာနက်လိုင်းတွေမကောင်းလို့ရေဒီယိုပဲနားထောင်ဖြစ်ပါတယ်မိတွေကလည်းပြတ်တယ်လေ
ဟုတ်ကဲ့ပါကျမတို့ VOE ကနေ့စဉ်နက်နက်ခင် VOE အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတင်ဆက်ပေးနေပြီးတော့ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်ပါတယ်ဒါကပထမပိုင်းနိုင်ဝက်အစီအစဉ်ဖြစ်ပါတယ်မနက်9နာရီထိကျန်တဲ့နိုင်ဝက်စာအစီအစဉ်ကိုတော့လူလူမိတ်ဆွေရုပ်သံလိုင်း VOE မြန်မာပိုင်း website မြင်တာနဲ့ Facebook YouTube လူမှုကွန်ရက်စာမြင်တာဒီလိုမျိုး digital platform တွေမှာနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဒါမဲ့မနေ့၈နာရီမှာပြန်လွှင့်ပေးတဲ့အစီအစဉ်ကိုတော့ကျမတို့မထုတ်လွှင့်တော့ပါဘူးเนาะဒါကြောင့်မလို့မနေ့၈နာရီနားဆင်လို့မရတာဖြစ်ပါမယ်မနေ့၆နာရီကနေ9နာရီအစီအစဉ်ကိုနားဆင်ပါလို့အကြံပြုချင်ပါတယ်အခုဆက်ပြီးတော့ရှင်နေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါတယ်เนาะမြန်မာနိုင်ငံမှာဘန်းစနစ်ကြီးတစ်ခုဟာတော်တော်လေးကိုဒီတန်တရားဖြစ်စရာငွေဖောက်လွဲဖောက်ပြန်မှုပေါ့နော်ငွေလိမ့်တယ်လို့မျိုးဒီငွေတွေပျောက်ပျောက်သွားတဲ့အမှုကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်သူကသူတွေမကောက်ဒီပြဿနာတခြားသူတွေပါကြုံတွေ့နေရပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင
် VOA ခင်ဗျာကျွန်တော်ကတော့လက်ရှိဈေးဆိုင်လေးဖွင့်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနှစ်ကုန်ရက်တရက်ကအစပြီးကျွန်တော်ကေပေးတဲ့မှာသူ့အလိုလိုငွေတွေရော့နေပါတယ်။နောက်တည့်ရက်လည်းအလားတူပဲအကောင့်တွေကပတ်စံရော့နေပြီးအခြားအကောင့်တွေကိုငွေလွှဲသွားပါတယ်။28ရက်နဲ့29ရက်မှာခရီးသွားနေတာဖြစ်လို့ကေပေးတဲ့မစစ်မိပါဘူး။ဒါပေမဲ့30ရက်မနေ့3နိုင်နဲ့4နိုင်လောက်မှာကေပေးတဲ့ငွေလွှဲတဲ့ transaction 5ကြောင်းနဲ့သိန်း90လွှဲသွားမှန်သိခဲ့ရပါတယ်။ဒါကြောင့်ကေပေး customer service ကိုဆက်သွယ်ခဲ့ပါတယ်။ဒါပေမဲ့ကေပေးကဒီအပိုင်းဟာသူတို့နဲ့မဆိုင်ပဲရဲအပိုင်းအမှုဖြစ်ကြောင်းပြောပြီးအမှုဖွင့်ပြီးစာရွက်စာတမ်းတွေသူတို့စီကိုပေးဖို့ပါဆိုပြီးတော့ခေါင်းရှောင်ပါတယ်ကျွန်တော်ရဲ့ဆုံးရှုံးမှုတန်ဖိုးက3ရက်အတွင်းမှာသိန်း90ဆုံးရှုံးသွားပါတယ်ဒီလိုအဖြစ်မျိုးအခြားကြုံရသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီး KP ကိုဒီကိစ္စတွေကရဲအပိုင်းအမှုဖြစ်ကြောင်း KP ရဲ့ security အားနည်းချက်ကြောင့်မဟုတ်ကြောင်းဒါမှမဟုတ်ရင်လည်းဒီလိုဘဏ်ကခိုးယူတာတွေကိုဘယ်သူတွေကလုပ်လဲဘယ်လိုအချက်တွေကြောင့်ဖြစ်တာလဲဆိုတာကိုရှင်းလင်းပေးဖို့တောင်းဆိုခဲ့ပါတယ်။ကိုဘကအမားဆိုရင်တော့ဆုံးရှုံးခံနိုင်ပါတယ်။ရှင်းလင်းပေးပါဆိုပြီးတောင်းဆိုခဲ့တာကိုဘာမှမဖြေရှင်းပဲရဲစခန်းသွားအမှုဖွင့်ဖို့ပဲပြောနေပါတယ်။ဘာကြောင့် KP ရဲ့အားနည်းချက်ကြောင့်လို့ပြောရတယ်လဲဆိုရင် KP မှာကိုယ့်ရဲ့အကောင့်ကိုအခြားတယောက်ယောက်ကဝင်မဲဆိုရင် OTP ကျပါတယ်။အခုကျွန်တော်အကောင့်လည်းအဲ့ဒီလိုကျနေတာပါ။ဒါပေမဲ့ဘယ်သူ့ကိုမှမပေးပါဘူး။နောက်ပြီး OTP ရသွားရင်တော့ကျွန်တော်တို့ NRC နံပါတ်ထည့်ရပါတယ်ဒီအဆင့်ကအမှန်တန်ခက်ပါတယ်နောက်ပြီးတော့ဝင်ရောက်နေပြီဆိုရင်လဲမူရင်းဝင်ထားတဲ့ဖုန်းတွေကအကောင့်ထွက်သွားရမှာပါအခုဟာကအဲ့ဒီလိုမထွက်သွားပါဘူးဖြစ်သွားတဲ့အချိန်တွေကအိတ်နေတဲ့အချိန်တွေများပါတယ်ဒီ case တွေကိုတေချာလေး analyze လုပ်ပြီးသတင်းထုတ်လွှင့်ပေးပါဗျာကျွန်တော်လိုခံရတဲ့သူတွေဒုနဲ့တွေရှိနေလို့ပ
ါဟုတ်ကဲ့ပါဒါကတော့သူကြုံတွေ့ရတယ်ဆိုပြီးရေးလာတဲ့ပြဿနာပါ VOE ကအတ္တိပြဿနာနဲ့ပတ်သက်ပြီးတော့ကျမတို့အတ္တိပြုချက်ရယူထားတာမဟုတ်ဘူးဆိုတော့သတိချက်စီစဉ်ပါရနော်ဒါပေမဲ့သူရေးထားသလောက်ပုံမှန်မူတည်ပြီးတော့သူစာနဲ့ပတ်သက်ပြီးတော့ပြန်ကြားပေးရမယ်ဆိုတော့ဒီမှာသူစာထဲမှာပြောထားတာလုံခြုံရေးနဲ့ပတ်သက်ပြီးတော့ထူးခြားချက်တွေတွေ့ရပါတယ်ဒီ KP account ဆိုတာကဝင်ရင် OTP ကြာရမယ်နောက်ပြီးတော့ဒီမှတ်ပုံနဲ့နံပါတ် NRC နံပါတ်ထည့်သွင်းဖို့လိုတယ်နောက်ပြီးတော့မူလဖုန်းကအကောက်ကနေပြီးတော့အလိုလျောက်ထွက်မသွားဘူးပေါ့နော်ကိုဘက်ကလည်းသူက OTP ဘယ်သူမှပေးမထားဘူးဆိုရင်တော့အခုငွေရော့သွားတဲ့ပုံစံကလည်းဒီဇင်ဘာလကောင်ကစပြီးတော့နေ့စဉ်အလိုလိုရော့နေရဲနောက်ပြီးတော့အထူးသဖြင့်ညဘက်နဲ့အဲ့ချိန်တွေမှာဖြစ်နေတယ်ငွေသိန်း90တောင်လွှဲသွားတယ်ဆိုတော့ဒီလိုဖြစ်ရတာသူပြောသလိုတကယ်ဖြစ်ခဲ့တယ်ဆိုရင်သူ့ရဲ့အပြောအရ KP ရလည်းတုံ့ပြန်တာရဲဟိုပဲအမှုဖွင့်တိုင်ကြားဖို့ညွှန်ကြားတယ်ဆိုရင်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းတာဝန်ယူမှုမရှိသလိုဖြစ်နေတာတွေ့ရပါတယ်ဒါကတော့သူ့စာတွေကအခြေအနေပေါ်မှာအခြေခံပြီးတော့သုံးသပ်ရတာပေါ့နော်ဒီနိုင်ငံမှာဆိုရင်အဲ့ဒါမျိုးဒီဘန်နေရနေပြီးတော့တယောက်ယောက်ကပတ်စံသုံးတဲ့ပုံရှိတယ်နောက်ပြီးတော့တီနေရပေါ့နော်ကိုကရန်ကင်းမှာနေတယ်ဆိုရင်ရန်ကင်းမှာရန်ကင်းကသုံးထားတာမဟုတ် ဘူးအဲ့တော့နောက်တနေ့ကမန္တလေးကလှမ်းပြီးတော့၃နာမျိုးဆိုရင်တို့ကတန်တရားဝင်ပြီးတော့ဒီအကောင့်ပိုင်ရှင်လမ်းဖုန်းဆက်ပြီးတော့ဒီပတ်စံတွေတို့၃သလားဆိုတာမျိုးမေးပါတယ်တကယ်၍တို့ကအဲ့လိုမျိုးမမေးထားဘဲနဲ့ကိုကဘန်းကိုစစ်တဲ့အခါကျမှတွေ့တယ်ဆိုရင်လည်းဒီလိုမျိုးဖုန်းဆက်ပြီးတော့တို့ကိုကျွန်တော်ကျမတို့ရဲ့အကောင့်ထဲကနေပတ်စံတွေကိုထုတ်သွားပါတယ်လို့ပြောတဲ့အခါမှာတို့ကကိုအချက်အလက်တွေတေချာမေးပြီးတော့ကိုပြောတာလည်းဟုတ်မဟုတ်တေချာအချက်အလက်တွေအကုန်လုံးမေးပြီးတဲ့အခါမှာတို့ဘက်ကလည်းပြန်ပြီးစုံစမ်းပြီးပတ်စံတွေကိုကြားရနေပြီးပြန်ရောပြီးထည့်ပေးပါတယ်ရှင်ဒီကိစ္စရဲကိုတိုင်ခိုင်းတာမျိုးတစ်ခါမှမကြုံရပါဘူးကျမကိုယ်တိုင်လုံခဲ့တဲ့2လလောက်တုန်းကပတ်စံဒေါ်လာအနည်းငယ်တခြားတနေ့ကတုံးထားတာတစ်ခါမှဆိုပြားကနေမဲ့တုံးထားတာဒါပေမဲ့ဘဏ်ကချက်ချင်းသူတို့အနေနဲ့တန်တရားဖြစ်ပြီးကျမစီကိုလှမ်းပြီးအကြောင်းကြားတယ်ဒီကိစ္စကိုသူတို့ဖြေရှင်းဖို့စ조사ပါတယ်ရှင်ဒီလိုဖြစ်နေတဲ့ကိစ္စကိုဒီသက်ဆိုင်ရာ KP ကမဖြေရှင်းပေးဘူးဆိုရင်တော့မြန်မာနိုင်ငံဘဟုဘဏ်ကိုတိုင်ကြားတာပေးဖို့လိုရမယ်ထင်ပါတယ်နော်။ဒါမှမဟုတ်လေ Digital Payment ကြီးကြပ်ရေးဌာနမျိုးရှိလားဒီကိစ္စကိုတိုင်ကြားနိုင်မယ်ထင်ပါတယ်။အခုလိုမျိုးလိန်ခံရတဲ့သူတွေစုစုပေါင်းပြီးတော့လေတိုင်ကြားရင်ပို့ပြီးတော့သက်သေအထောက်အထားတွေနဲ့တကွာတိုင်ကြားရင်တော့ဒီကိစ္စကိုမူရင်း KP နောက်ပြီးတော့ဒီသက်ဆိုင်ရာဒီကြီးကြပ်ရေးဌာနတွေကဝိုင်းပြီးတော့ဖြေရှင်းပေးရမယ်ထင်ပါတယ်ရှင်။အဲ့လိုနီးလန်းနေနဲ့စူးစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်။ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammi's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မအေးသက်နာကြောင့်တက်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အာဂျင်တီးနားနိုင်ငံကဇီဝနည်းပညာကုမ္ပဏီတစ်ခုကကဘာပထမဦးဆုံးမျိုးရိုးဗီဇာပြုပြင်တီးဖြတ်ထားတဲ့အမြင့်တကောင်ကိုမွေးထုတ်လိုက်ပါတယ်အမေရိကန်ပြည်ထောင်စုကသူတေတီတွေဟာကြွက်ကလေးတွေကို VR headset ပုံရိပ်အောင်မျက်မှန်လေးတွေတက်ဆင်ပေးပြီးသူတို့ရဲ့အုံနှောက်အလုပ်လုပ်ပုံကိုလေ့လာနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မမသဇေအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အာဂျင်တီးနားနိုင်ငံကဇီဝနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Heron ကုမ္ပဏီကကဘာပထမဦးဆုံးမျိုးရိုးဗီဇာပြုပြင်တီးဖြတ်ထားတဲ့အမြင့်တကောင်ကိုမွေးထုတ်လိုက်ပါတယ်မျိုးရိုးဗီဇာကိုကကြီးနဲ့ဖြတ်တယ်လို့ဖြတ်ပြီးရင်လည်းဖြတ်ထားတဲ့နေရာမှာတခြားအစားထိုးမျိုးရိုးဗီဇာတွေပြန်ဆက်လို့ရတဲ့CRISPR-Cas9 နီးပညာကိုသုံးပြီးတော့ဒီမြင်းရဲ့မျိုးရိုးဗီဇာကိုမမွေးခင်တည်းကတီးဖြတ်ပြင်ဆင်ခဲ့တယ်လို့ဒီကုမ္ပဏီကိုပူးတွဲတည်ထောင်တဲ့ Gabriela Vichara ပြောပါတယ်။အာဂျင်တီးနားနိုင်ငံရဲ့အကောင်ဆုံးစုတစေရမြင်းမာရီစီကနေမျိုးရိုးဗီဇာအခြေခံကိုယူပြီးတော့အပြေးမြင်တဲ့မြင်းမာပြေးနေတဲ့အရှိန်ကိုတဟုန်ထိုးတင်နိုင်တဲ့မျိုးရိုးဗီဇာကိုဖြတ်ထည့်ခဲ့တာပါ။ ဒီနည်းပညာနဲ့မျိုးဆက်တစ်ခုအတွင်းမှာပဲအခုလိုအချိန်ကိုတဟုန်ထိုးတင်နိုင်တဲ့မြေမျိုးဖန်တီးနိုင်မှုရည်ရွယ်တယ်လို့ပူတွဲတည်ထောင်သူ Vichara ကပြောပါတယ်အဲ့ဒီအတွက်လည်းအာဂျင်တီးနားရဲ့လက်ရှိစီကန်းတွေနဲ့ကိုက်ညီပြီးတော့မျိုးရိုးဗီဇာတရားမဝင်ဖန်တီးလိုက်တာမျိုးဒါမှမဟုတ်မျိုးရိုးဗီဇာကိုအစ်စ်မြင့်လိုက်တာမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်သူတို့ကုမ္ပဏီအနေနဲ့ဝက်တွေရဲ့မျိုးရိုးဗီဇာကိုပြုပြင်ဖို့လဲကြိုးပမ်းနေပြီးတော့ဒါဟာဝက်တွေရဲ့အင်္ဂါအစိတ်ပိုင်းတွေကိုလူသားတွေစီမှာအစားထိုးသုံးလို့ရဖို့အတွက်ရည်ရွယ်ပါတယ်အပူဓာန်ပိုးပြီးတော့ခံနိုင်ဖို့နဲ့အသားတက်ပိုရှိဖို့နွားတွေရဲ့မျိုးရိုးဗီဇာကိုပြုပြင်ဖို့လဲကြိုးပမ်းနေပါတယ်ရှင်
ကြော်ကလေးတွေကို VR headset ပုံရိပ်အောင်မျက်မှန်လေးတွေတက်ဆင်ပေးပြီးသူတို့ရဲ့အုံနောက်အလုပ်လုပ်ပုံကို American ပြည်ထောင်စု Cornell တက္ကသိုလ်ကသုတေသီတွေလေ့လာနေပါတယ် VR headset ပုံရိပ်အောင်မျက်မှန်လေးတွေတက်ဆင်ထားတဲ့ကြော်ကလေးတွေဟာမျက်မှန်ထဲကမြင်နေရတဲ့အတားအဆီးတွေကိုကြော်လွှားရတာဖြစ်ပြီးရန်သူတွေကိုရင်ဆိုင်ရတဲ့အခါအုံနောက်ဘလို့အလုပ်လုပ်တယ်လဲဆိုတာကိုသုတေသီတွေကလေ့လာနေတာပါကြော်ရဲ့အုံနောက်မှတ်ဉာဏ်တွေဟာလမ်းကြောင်းရှာတဲ့အခါဘလို့လုပ်တယ်လဲဆိုတာတွေကိုလေ့လာခြင်းအဖြစ်လူသားတွေမှာဖြစ်တတ်တဲ့ Alzheimer ရောဂါနဲ့ပတ်သက်ပြီးပိုသိလာနိုင်တယ်လို့ဒီရောဂါကိုကုသဖို့နည်းလမ်းတွေလည်းတွေ့နိုင်ပါတယ်လို့ Cornell တက္ကသိုလ်ကသုတေသီဒေါက်တာ Matthew Isenson ကပြောပါတယ်ကြွက်ကလေးတွေကို Alzheimer ရောဂါကုသတဲ့ဆေးထိုးလိုက်တဲ့အခါဒီဆေးကအုံနောက်ထဲကသွေးကြောမြင့်လေးတွေထဲသွေးရောက်ရှိမှုတိုးစေပြီးမှတ်ဉာဏ်ကောင်းလာစေတာကိုတွေ့ရတာကြောင့်အခုလို VR headset ကိုသုံးပြီးကြွက်ကလေးတွေရဲ့အုံနောက်ကိုလေ့လာဖို့ဖြစ်လာတာပါတခြားအကောင်ကြီးတတ္တဝါတွေကိုလည်းလေးလာနိုင်ဖို့ဒီထက်ပိုပြီးပေါ့ပါတဲ့ VR headset ကိုတီထွင်ပြီးသုတေသနအဖွဲ့အနေနဲ့လေးလာဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဆာမူရိုင်းအီရိုခေတ်ကိုပြောင်းရွှေ့သွားသလိုခံစားရစေမယ့်အမှုပညာပြခန်းတစ်ခုကိုတိုကျိုမြို့ရဲ့ဇီဝေစင်တာကြီးတစ်ခုမှဖွင့်လှစ်လိုက်ပါတယ်နမေကျော်ကန်ဝီအမှုပညာရှင်ဟိုကူဆိုင်ရဲ့လက်ရာတွေအသက်ဝင်လာတယ်လို့ခန့်စားရစီမဲ့ဒီပြကန်းကိုဟိုကူဆိုင် Another Story in Tokyo Tokyo မြို့ကနောက်ထပ်ပုံမြင်တစ်ပုဒ်ဆိုတဲ့နာမည်နဲ့ပြသထားတာဖြစ်ပြီးတော့လာရောက်သူတွေအနေနဲ့ပကြီးပုံတွေရဲ့နေရာတွေကိုရောက်သွားတယ်လို့ခန့်စားရစီမှာပါမကြီးဆရာဟိုကူဆိုင်မြင်ခဲ့တဲ့ဆွဲခဲ့တဲ့နေရာတွေကိုရောက်သွားတယ်လို့ခန့်စားရစီဖို့အတွက်ဆိုနီကုမ္ပဏီကထုတ်လုပ်တဲ့ haptic အပြားတွေကိုကျန်းမြင့်မှာခင်းထားပြီးတော့တကယ့်အဲ့ဒီနေရာကိုရောက်သွားတယ်လို့ခန့်စားရစီပါတယ်1960ခုနှစ်တုန်းကမွေးဖွားခဲ့တဲ့ Katsuhiko Hokusai ဟာသူ့ရဲ့ထူးခြားတဲ့အရာအသုံးပြုမှုနဲ့လှူရှားနေတဲ့ဖွဲ့စည်းပုံတွေကြောင့်နာမည်ကြီးတာဖြစ်ပြီးတော့သူ့ရဲ့ masterpiece ကန်ဒဝင်လက်ရာတစ်ခုဖြစ်တဲ့Great Wave of Kanagawa Kanagawa ကလှိုင်းကြီးနဲ့ဖူဂျီတောင်ပကြီဟာဂျပန်ငွေစက်ကူယန်1000တန်ရဲ့အနောက်ဘက်မှာပုံနှိပ်ပြီးတော့ဖော်ပြထားတာပ
ါဂျော်ဒန်နိုင်ငံကအသက်19နှစ်အရွယ်မတန်ဆွမ်းအားကစားသမားတဦးဖြစ်တဲ့အဗ်ဒူရာမန်မက်ကလော့ဖ်ဟာလက်တွန်းလှဲဘိန်းပေါ်မှာခန္ဓာကိုယ်ကိုလက်နှစ်ဖက်နဲ့မချီထောက်ထားနိုင်တဲ့ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်သူအခုလိုကြိုးပမ်းနေတာ9နှစ်ကြာရှိပြီဖြစ်ပြီးဂျော်ဒန်နိုင်ငံမှာအခုလိုလေ့ကျင့်နေတဲ့တဦးတည်းသောအားကစားသမားတဦးလည်းဖြစ်တယ်လို့မက်ကလော့ဖ်ကပြောပါတယ်ဒီလိုလေ့ကျင့်နေတဲ့အတွက်လည်းသူ့ကိုဘယ်အဖွဲ့အစည်းကမှထောက်ပံ့ပေးတာမျိုးမရှိဘူးလို့လည်းပြောပါတယ်ဂျော်ဒန်နိုင်ငံမှာမတန်ဆွမ်းတယောက်ရဲ့ဘဝဟာစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရပြီးတော့သွားလာဖို့မလွယ်ကူဘူးလို့မက်ကလော့ဖ်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ပိုင်းသတင်းအကျဉ်းချုပ်ကိုတင်ဆက်ပေးပါရမယ်။အမေရိကန်နိုင်ငံတကာအကူအညီပေးရေးအဖွဲ့ USAID အဟာမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြိမ်ညွတ်ပဲဖြုံးတီးနေတယ်လို့အင်ဖြူတော်အမျိုးသားအကြံပေး Mike Walks ကတနင်္ဂနွေနေ့ကပြောလိုက်ပြီးသမ္မတ Trump က USAID ရပ်ဆိုင်းထားတာကိုကာကွယ်လိုက်ပါတယ်။သမ္မတ Trump ရဲ့ဂါဇာအစီအစဉ်ကိုမကြရင်ဆွေးနွေးဝိုင်းမှာကို့အစီအစဉ်နဲ့လာခဲ့ပါလို့အင်ဖြူတော်အမျိုးသားအကြံပေး Michael Walks ကတနင်္ဂနွေနေ့မှာပြောလိုက်တာပါ။စားသုံးသူတွေရဲ့ဗနာရေးဆိုင်ရာအကာအကွယ်ပေးဘူရို CFPB အလုပ်တွေအားလုံးနီးနီးကို American သမ္မတ Trump အစိုးရကရပ်ဆိုင်းလိုက်ပါတယ်။2008ခုနှစ်မှာအိမ်ချင်းငွေပြဿနာတွေနဲ့ငွေကြေးအကျပ်တွဲကြုံခဲ့ရပြီးနောက်ဒီဌာနကိုအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ယူကရိန်းအပါအဝင်အရှိအလဲပိုင်းနဲ့မြန်မာဆူဒန်နဲ့ကမ္ဘာတဝန်းကပဋိပက္ခတွေအတွက်ငြိမ်းချမ်းရေးဆောင်ရွက်ကြဖို့ကိုပုံရဟန်းမင်းကြီးကတနင်္ဂနွေနေ့ကထပ်မံတောင်းဆိုသွားပါတယ်ခင်ဗျာ တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှာကတော့နန်းလောင်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ဂလန်ကမ်ပဲဖြစ်ပါတယ် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ပရိသတ်အားကျွန်တော်ကတော့ဆန်ကြပါခင်ဗျာ